Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့နှစ်တစ်ခုမနက်ခင်းဖြစ်ပါစေရှင်2019ခုနှစ်ဇန်နဝါရီလ1ရက်တနင်္ဂနွေနေ့မနက်မြန်မာစံတော်ချိန်မနက်6နာရီရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ကြပါပြီရှင်မခွာညူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမအင်ဂျင်နိုင်တဲ့အတူကြီးညာပေးမှာပါရုရှားနဲ့တူရကီတို့ကြားဂျာဝင်ဆောင်ရွက်ပေးတဲ့စီးရဲအဖြစ်ခတ်ရစေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေကန့်ကွက်သူမရှိတညီတညွတ်တဲ့အတိအမှတ်ပြုလိုက်ပါပြီကဘာတလွားလူငယ်တွေကိုယုံကြည်မှုထားပြီးနေရာပေးချဖို့အတွက်ပိုယဟန်းမင်းကြီးကနှစ်သက်ဆူတောင်းမှာပန်ကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ
်ကောင်းပါပြီရှင်အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းဆောင်ပါတွေမှာတော့အမေရိကန်ရဲ့ပိတ်ဆို့တံခတ်မှုကိုရုရှားဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ
Equally speaking, it really won't box Trump in. Trump can come in first day of office and take down these sanctions.
ဒီတောင်းတဲ့သူနှစ်တကူပွဲတော်ကိုလုံခြုံရေးတင်းကျပ်ထားတဲ့ကြားကဘလို့ကျင်းပခဲ့ကြသလဲဆိုတာကိုလည်းနှာစင်ကြမှာပါ။အဲဒီနောက်ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်နဲ့အမေရိကန်အီဒီယန်တုံ့အင်္ဂလိပ်သင်ခန်းစာတခါအစီအစဉ်ရဲ့ဒုတိယပိုင်းမှာတော့2016ခုနှစ်တွင်ကမ္ဘာပေါ်ကထူးကဲဖြစ်စဉ်တွေကိုအနှစ်ချုပ်တင်ပြပေးမဲ့နှစ်ချုပ်သတင်းတိုးထွားတွေနဲ့အတူနှစ်တကူအထူးစီစဉ်အဖြစ်ဇမင်းသားကဗျာဆရာသိန်းစော်ရဲ့ကဗျာရွတ်ဆိုမှုကိုလည်းနှာစင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့တနင်္ဂနွေနေ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြို့သက်နဲ့မတ်အင်ဂျင်နိုင်တို့ကတင်ညာပေးပါမယ်ရှင
်ရုရှားနဲ့တူရကီတို့ဂျာဝင်ဆောင်ရွက်ပေးခဲ့တဲ့စီးရဲအဖြစ်ခံရစဲရေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေကန့်ကွက်သူမရှိတညီတညွတ်တဲ့အတိအမှတ်ပြုလိုက်ပါတယ်ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မရွေးပြည့်ပြည့်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေတာပါစီးရဲသဘုံတွေကတော့စီးရဲအစိုးရနဲ့သူ့မဟာမိတ်ရုရှားတွေဘက်ကလေကြောင်းတိုက်ခိုက်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာမို့နှစ်ရက်ကြာပြည့်ရရေးသဘောတူညီချက်ဟာပြည့်ပြည့်သွားနိုင်တယ်လို့ဆိုပါတယ်စီးရဲရေးစောင့်ကြည့်သူတွေကတော့ Damascus မြို့ရဲ့အနောက်ဘက်ကဗျူဟာကျပြီးအရေးပါလာတဲ့ Barada တောင်ကြားဒေသကသဘုံတွေထိန်းချုပ်ထားတဲ့မြို့တွေရွာတွေကိုစစ်လေရင်တွေကတိုက်ခိုက်နေတာတွေ့ရတယ်လို့ပြောပါတယ်ဗြိတိန်အခြေစိုက်စီးရဲလူခွင့်ရဲ့စောင့်ကြည့်ဖွဲ့ကြီးဟာစီးရဲပြည်ရင်းစစ်ကိုအနီးကစောင့်ကြည့်နေတာဖြစ်ပြီးအဲ့ဒီ Barada ဒေသကတိုက်ခိုက်မှုတွေအတွင်းတေဆုံးဒဏ်ရာရသူရှိမရှိအခုလုံးလုံးဆယ်မသိရသေးဘူးလို့ပြောပါတယ်ဒါပေမဲ့တောက်ကြနေမှာတိုက်ခိုက်မှုတွေရှိခဲ့တဲ့အပြင်စနေနေ့မနက်ပိုင်းတစ်ခုတည်းမှာပဲအဲ့ဒီဒေသကိုလေကြောင်းတိုက်ခိုက်မှုက10ချိန်လောက်ရှိခဲ့တယ်လို့ပြောပါတယ်စီးရဲမြောက်ပိုင်းကလာတဲ့သတင်းတွေရအလက်ပိုအရှိမြောက်ပိုင်းအယ်ဘတ်မြို့ကလေးနာမှာလေကြောင်းတိုက်ခိုက်မှုကြောင့်ကလေးငယ်4ဦးအပါအဝင်လူပေါင်း9ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ဒါပေမဲ့ဒီတိုက်ခိုက်မှုကိုလုပ်တဲ့စစ်လေရင်တွေဟာစီးရဲတွေလားရုရှားတွေလားဆိုတာတော့ကိုယ်ကိုယ်ပြပြမသိရသေးပါဘူး
အီရန်နိုင်ငံဘက်ဒတ်မြို့တော်လူစီကားတဲ့မြို့လေကောင်ကဈေးရက်ကွက်မှာဘုံနှလုံးစနေနေ့ကပောက်ကွဲခဲ့တဲ့အတွက်25ဦးမကတေဆုံးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်အယ်စနစ်ရက်ကွက်မှာဖြစ်ပွားခဲ့တဲ့ဒီပောက်ကွဲမှုတွေကြောင့်နောက်ထပ်လူ50ထဲမှနေဒဏ်ရာရရှိသွားပြီးတေဆုံးသူအရေအတွက်ပိုးပြီးများပြားလာနိုင်မယ်လို့ဆိုပါတယ်ဒီပောက်ကွဲမှုနှစ်ခုတည်းကတစ်ခုဟာအသေးခံပောက်ခွဲမှုဖြစ်ပြီးဒုတိယဘုံကတော့မိနစ်အနည်းငယ်အကြာမှာထပ်မံပောက်ကွဲခဲ့တာဖြစ်ပါတယ် IS အကြမ်းဖက်အဖွဲ့ကသူတို့ရဲ့လက်ချက်ဖြစ်ပြီးအသေးခံဘုံခွဲသမား2ဦးကလုဆောင်ခဲ့တာဖြစ်တယ်လို့ပြောကြောင်း AP သတင်းဌာနကဖော်ပြထားပါတယ်နိုင်ငံမြောက်ပိုင်း Jihad တိုက်ခိုက်ရေးသမားတွေအခြေစိုက်တဲ့မူဆိုးမြို့ကိုပြန်လည်သိမ်းပိုက်ဖို့ထိုးစစ်စတင်ခဲ့တဲ့အောက်တိုဘာလကစပြီးဘက်ဒတ်မြို့ရဲ့လုံခြုံရေးအခြေအနေကိုအထူးတက်လှမ်းထားခဲ့တာဖြစ်ပါတယ်ရှင်
။ကမ္ဘာတလွာလူငယ်တွေကိုယုံကြည်မှုထားပြီးနေရာပေးချဖို့အတွက်ပိုယဟန်မင်းကြီး Francis ကနှစ်သက်ဆုံးမှာပန်ကြားလိုက်ပါတယ်။လူငယ်တွေအနေနဲ့ခံစံထားမှုရှိအောင်လှုပ်ချင်စိတ်ရှိပေမဲ့သူတို့အနာဂတ်အတွက်အာမခံချက်ပေးနိုင်တဲ့အလုပ်ကိုင်းမရှိတာနေရရင်အတိအတကျမနေနိုင်မဲနဲ့ရွှေ့ပြောင်းနေရတာနဲ့လူမှုအတိုင်းဝိုင်းကနေအပယ်ခံရတာတွေလို့သူတို့ကိုနေရမပေးနိုင်တာတွေနဲ့ကျုံးနေရတာမို့သူတို့ပေါ်မှာအားထားယုံကြည်မှုနဲ့နေရပေးချဖို့နှစ်တစ်ခုအကျိုးစနေနေ့ကစိတ်ပီတာစ်ရင်ပြင်ကိုလာရောက်တဲ့ပရိသတ်ကိုပန်းကြလိုက်တာပါအမေရိကန်ပြည်တော်စုမှနှစ်တစ်ကိုကြိုးဖို့ဆိုင်းပြင်းနေကြပေမယ့်အာရှဒေသတလွှားမှာတော့နှစ်တစ်ထဲကိုရောက်နေပါပြီ2018ခုနှစ်တစ်ကိုကမ္ဘာတလွှားမှာမီရှူမီးပန်းတွေပျော်ပွဲရှင်ပွဲတွေနဲ့ကြိုးဆိုးကြပေမယ့်တချို့နိုင်ငံတွေမှာတော့2016ခုနှစ်အတွင်းဆိုးရတဲ့အဖြစ်ပျက်တွေရိုက်ခတ်မှုအရှိန်တွေကျန်နေပြီးအားပါတဲ့ကမပျော်နိုင်ကြသေးတာတွေ့ရပါတယ်2018ခုနှစ်ကိုပထမဆုံးရောက်တဲ့နိုင်ငံတွေထဲမှာတော့ Pacific Zone နိုင်ငံတွေ New Zealand Australia နဲ့ Russia နိုင်ငံတွေပါပါ တယ်။မြန်မာပအဝင်ရှေ့တောင်အာရှနိုင်ငံတွေမှာလည်းနှစ်တကူပွဲတော်ကိုပျော်ပျော်ပါပါဆင်နွှဲခဲ့ကြတယ်လို့ဩစတြေးလျနိုင်ငံကဆစ်ဒနီတရားတော်ရဲ့မီးရှူးမီးပန်းတွေနဲ့ကျင်းပတဲ့နှစ်တကူပွဲတော်ကိုလာရောက်သူကတော့တက်တန်းကျော်ရှိနေတာပါ။နိုင်ငံအများပြားဟာ2018နှစ်တကူပွဲတော်အတွက်စူဝေးကြတဲ့လူကြီးအန္တရာယ်မရှိစေဖို့အတွက်လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ထားကြပါတယ်။ဂျာမနီနိုင်ငံဘာလင်မြို့မှာဒီဇင်ဘာ19ရက်နေ့ထရက်ကာတစီလူယူပြီးခရစ်မတ်ဇေနံတိုက်ခိုက်မှုတွေလုပ်ခဲ့လို့လူပေါင်း10ယောက်သေဆုံးခဲ့တာနဲ့2016ခုနှစ်တွင်တခြားတိုက်ခိုက်မှုတွေရှိခဲ့တာမို့မြို့ကြီးတော်များများမှာလုံခြုံရေးတွေကိုတိုးမြှင့်ထားတာပါ။ပြည်내နိုင်ငံပါရီမြို့မှာတော့အေဖယ်မြို့စင်တို့ရဲ့မီရှူမီပန်းဖောက်လွှမ်းမှုတွေဒင်းနဲ့မလုပ်ဖို့ဆုံးဖြတ်ထားပါတယ်။ဒါပေမဲ့ Champs Elysee လမ်းမကြီးတခြားပျော်ပွဲရှင်ပွဲတွေနဲ့ခင်းကျင်းပြတာမှဖြစ်ပြီးအဲ့ဒီမှာရင်တွေမတော်ဖို့အတားဆီးတွေချထားတယ်လို့လက်နက်ကန်တပ်ဖွဲ့တွေနဲ့လုံခြုံရေးတွေချထားပါတယ်။ဗြိတိန်နိုင်ငံမှာတော့လန်ဒန်မြို့လယ်မှာလက်နက်ပြည့်နဲ့ရဲတွေချထားမှာဖြစ်တယ်လို့မြောက်ရထားတွေမှာပါပရမဆုံးတင်ဖြစ်ချထားမှာပါ။နယူးယောက်မြို့တော်မှာတော့မန်ဟတန်က Times Square ဝန်းကျင်မှာ2019နှစ်တက်ကျိုးတဲ့မီးလုံကြီးပေါ်ထွန်းလာမဲ့အချိန်ကိုစောင့်ကြည့်ရေးတွက်ဖို့လာရောက်မှုလူတသန်းလောက်ရှိမယ်လို့ခန့်ထားပြီးခန့်မှန်းထားပြီးလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်။
ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံဆက်ဆံရေးမှာပြီးခဲ့တဲ့နှစ်အတွင်းအပြန်အလှန်မယုံကြည်မှုတွေတန်တရားတွေနဲ့ဖိစီးခဲ့တာကြောင့်လာမယ့်နှစ်တွေမှာဒေတာတွေငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲဖြစ်လာတဲ့ဗိုလ်ချုပ်ကြီးကမာဂျာဗေးဘာဂျဝါကနေမနေ့စနေနေ့ကကတိပေးပြောကြားလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံသမ္မတအာရှရက်ဂဟာနီအပါအဝင်အစိုးရအကြီးအကဲဖြစ်တဲ့အဗ်ဒူလာအဗ်ဒူလာနဲ့အာဖဂန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဂါဒန်ရှာရာဟမ်တို့ကိုပါကစ္စတန်ဗိုလ်ချုပ်ကြီးဘာဂျဝါက2019ခုနှစ်တကူနှုတ်ခွန်းဆက်အဖြစ်တယ်လီဖုန်းဆက်သွယ်ပြီးနှစ်နိုင်ငံလက်တွဲအလုပ်လုပ်ဖို့ကတိပေးပြောကြားခဲ့တာဖြစ်ကြောင်းပါကစ္စတန်စစ်တပ်ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါ့အပြင်ဗိုလ်ချုပ်ဘာဂျဝါကိုအာဖဂန်နစ္စတန်အလဲလာဖို့အာဖဂန်ခေါင်းဆောင်တွေဘက်ကဖိတ်ကြားခဲ့ပေမဲ့ရပ်ပိုင်းအတိအကျနဲ့အကြောင်းအရာအသေးစိတ်ကိုသတင်းထုတ်ပြန်ချက်မှာဖော်ပြထားခြင်းမရှိပါဘူးရှင်။
UAE American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
VOA American တိုင်းအမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Mr. Ban Ki-moon ဟာဒီနှစ်ကုန်မှာကုလသမဂ္ဂအတွင်းမှုချုပ်ယာဒုကနေအနားယူတော့မှာဖြစ်ပါတယ်။သူဟာကုလသမဂ္ဂအတွင်းမှုချုပ်ယာဒုအတွက်9နှစ်ကြာတက်တန်းနှစ်ဆက်ကိုထမ်းဆောင်ခဲ့တာဖြစ်ပါတယ်။အခု2018ခုနှစ်ဆန်းတရက်နေ့ကစပြီးသူ့ရဲ့တာဝန်ကိုအရင်ပေါ်တူဂီဝန်ကြီးချုပ်ဟောင်း Antonio Guterres ကလွှဲပြောင်းယူတော့မှာဖြစ်ပါတယ်။အခုလိုသူတာဝန်ယူခဲ့တဲ့10နှစ်အတွင်းကမ္ဘာတစ်လွှမ်းမှာဆီးရီးယားကနေတောင်ဆူဒန်ထိဖြစ်ပွားနေတဲ့ဆင်းမီးတွေမငြိမ်းအေးသေးပေမဲ့ကမ္ဘာကြီးပြုံးနေမှုလာမှုလျှော့ချနိုင်မှုကမ္ဘာတစ်လွှမ်းသဘောတူညီချက်တွေရခဲ့တယ်လို့ဆင်းရဲနှက်မှုနဲ့ကြားမှခွဲခြားဆက်ဆံမှုတွေမရှိစေဖို့အတွက်ကုလသမဂ္ဂရဲ့ပန်းတိုင်အစ်စ်ကိုလည်းချပြနိုင်ရတာပါအခုလိုတာဝန်ထမ်းဆောင်ခဲ့ရတဲ့ဆယ်နှစ်တာကာလဟာစိန်ခေါ်မှုစမ်းသပ်မှုတွေအဆက်မပြတ်ကြုံရတဲ့ကာလလို့သူ့ရဲ့နှုတ်ဆက်ပွဲမှာမစ္စတာဘန်ကီမွန်းကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်သူတာဝန်ကနေအနားယူသွားမှာဖြစ်ပေမဲ့ကမ္ဘာခေါင်းဆောင်တွေအနေနဲ့ကမ္ဘာကြီးတာယာဝါပြောပြီးငြိမ်းချမ်းမှုပိုရလာစေဖို့အတွက်ပူးပေါင်းဆောင်ရွက်ကြဖို့ဆက်လက်တိုက်တွန်းနေမှာဖြစ်ကြောင်းလည်းပြောကြားခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်တာဝန်မထမ်းဆောင်ခင်ကသူကမြောက်ကိုရီးယားနျူကလ িয়ার ရေးညှိနှိုင်းပေးတဲ့တောင်ကိုရီးယားရဲ့ထိပ်တန်းတာဝန်ရှိသူတဦးဖြစ်တဲ့မစ္စတာဘန်ကီမွန်းဟာကိုရီးယားကျွန်းဆွယ်ငြိမ်းချမ်းပြီးပြန်လည်တွေးစီးရတဲ့အတွက်ကုလသမဂ္ဂကသူ့ရဲ့ယာရုကိုအသုံးချပြီးလှုပ်ဆောင်နိုင်မယ်လို့မျှော်လင့်ခဲ့ပေမဲ့သူ့ရဲ့မျှော်မှန်းချက်ဟာအခုထိအရာမထင်သေးပါဘူးအခုကုလတာဝန်ပြီးဆုံးလို့သူ့နေရာရင်းပြန်တော့မယ်မစ္စတာဘန်ကီမွန်းဟာတောင်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ဖြစ်နေတာဝန်ယူဖို့စဉ်းစားမယ်လို့အများကမျှော်လင့်နေကြတာဖြစ်ပါတယ်
အိန္ဒိယနိုင်ငံမှာအာကတိလိုက်စားမှုနှိမ်နှင်းရေးဟာပြီးဆုံးမှာမဟုတ်သေးဘူးလို့အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီကအခိုင်အမာပြောကြားလိုက်ပါတယ်။စီးရဲသားတွေ၊လယ်သမားတွေ၊အသေးစားလုပ်ငန်းပိုင်ရှင်တွေ၊အမျိုးသမီးတွေနဲ့တက်ကြီးရွယ်အိုတွေအတွက်ငွေကြေးဆိုင်ရာဆွဲဆောင်မှုအစီအစဉ်အတွဲလိုက်ကိုဝန်ကြီးချုပ်မိုဒီကသူ့ရဲ့နှစ်တကူအကြိုမိန့်ခွန်းပြောကြားချိန်မှာကြေညာခဲ့တာဖြစ်ပါတယ်။ဒီမိန့်ခွန်းဟာငွေမဲတွေကိုတိုက်ဖျက်ဖို့အိန္ဒိယယူပီငွေတရားဒဏ်ကိုဖျက်သိမ်းကြောင်းကြေညာအပြီးရပ်ပိုင်း50အကြာမှာဖြစ်ပါတယ်ဒီလိုတံပိုးကြီးငွေဆက်ကူကိုဖျက်သိမ်းလိုက်တဲ့အတွက်အိန္ဒိယပြည်သူတွေကြားမှာငွေဆက်ကူရှားပါမှုနဲ့ကြုံနေရပြီးစီးရဲသားတွေကိုအကြီးအကျယ်ထိခိုက်စေတာကြောင့်မချေနှက်မှုတွေကိုကြဲကြဲပြန့်ပြန့်ဖြစ်ပေါ်စေခဲ့ပါတယ်နိုင်ငံတွင်းလက်ပတ်နေတဲ့ငွေကြေးပမာဏရဲ့86ရာခိုင်နှုန်းကိုညာတွင်းချင်းပယ်ဖျက်လိုက်တဲ့သူ့ရဲ့လုပ်ရက်ကိုကာကွယ်တဲ့အနေနဲ့အိန္ဒိယလူမှုအသိုင်းအဝိုင်းမှာအာဂတိလိုက်စားမှု ငွေမဲခွာချမှုနဲ့ငွေဆက်ကူအတုထုတ်လုပ်မှုတွေဟာတိတ်ကိုများပြားနေကြောင်းဝန်ကြီးချုပ်မိုဒီကပြောကြားခဲ့ပါတယ်ရှင်
။တန်ကိုရီးယားနိုင်ငံမှာနှစ်သက်ကူကာလဖြစ်ပေမဲ့လူအုပ်ကြီးတွေစုဝေးပြီးတရားရုံးစစ်ဆေးမှုကနေတဆင့်ယာရုပြောင်းရွေးဖို့ဆုံးဖြတ်ထားတဲ့တန်ကိုရီးယားသမ္မတပတ်ကွန်ရက်ကိုယာရုကနေဖယ်ရှားဖို့အတွက်ပေးဖို့အတွက်စုဝေးဆန္ဒပြခဲ့ကြပါတယ်။ဆိုင်းမုတ်တွေဖျောင်းတိုင်တွေနဲ့တဘိုးခရီးကန်ဆောင်ထားတဲ့လူအုပ်ကြီးဟာအဓိကစည်ုံဆန္ဒပြတဲ့နေရာဖြစ်တဲ့နန်းတော်ဟောင်းရှိမှာဒီသတင်းပတ်တွင်ငြင်းချမ်းစွာစုဝေးဆန္ဒပြကြတာဖြစ်ပါတယ်။ဆိုကသမ္မတနန်းတော်နေဖွဲ့စည်းပုံခုံရုံးကိုချီတက်ဖို့အတွက်စီစဉ်ထားကြတာပါ။သမ္မတပတ်ကိုထောက်ခံသူတွေကလည်းရဲတွေထူထူထပ်ထပ်တန်းစီချထားတဲ့အနာကလမ်းတွေပေါ်မှာစုယုံဆန္ဒပြကြတာဖြစ်ပါတယ်။
တရုတ်နိုင်ငံမှာလာမယ့်2019ခုနှစ်အကုန်မှာဆင်းဆွဲထုတ်လုပ်ရောင်းချမှုတွေကိုအဆုံးသတ်မှာဖြစ်ကြောင်းတရုတ်အစိုးရကကြေညာလိုက်ပါတယ်။အာဖရိကမှာဆင်းရဲအကောင်ကြီးအတွက်ကိုတိတိတသာရော့ကျစေခဲ့တဲ့တရားမဝင်ဆင်းဆွဲရောင်းဝယ်မှုအဆုံးသတ်ရေးအဓိကဆောင်ရွက်ခဲ့သူတွေဖြစ်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကဒီကြေညာချက်ကိုကြိုဆိုခဲ့ကြပါတယ်။တရုတ်နိုင်ငံဟာကမ္ဘာမှာဆင်းဆွဲရောင်းဝယ်မှုဈေးကွက်အကြီးဆုံးဖြစ်ပါတယ်ရှင်
။2019ခုနှစ်ဇန်နဝါရီလတရက်တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးအမေရိကန်နဲ့ရုရှားတို့ကြားကဆက်ဆံရေးအခြေအနေကိုပြောပြပေးမှာပါရှင်အမေရိကန်သမ္မတဘရက်ကိုဘားမားကသူတို့အပေါ်တန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်တာကိုလက်တုံ့ပြန်ပြီးအမေရိကန်တပ်တမန်တွေကိုမောင်းထုတ်လိုက်မှာမဟုတ်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်တဆက်တည်းမှာပဲအမေရိကန်သမ္မတအဖြစ်ရွေးချယ်ခံထားရသူဒေါ်နယ်ထရမ့်ကပူတင်ရဲ့သဘောထားကိုတော့သူကချီးကျူးလိုက်ပါတယ် VOA သတင်းတောက်ဂျက်စမန်အိုနီရဲ့သတင်းလွှာကိုဦးကျော်စံသားကပြောပြပေးပါလိမ့်မယ်ရှင
်သမ္မတအဖြစ်ရွေးကောက်ခံထားတဲ့ဒေါ်နယ်ထရမ့်ကတော့ဒါဟာစိတ်ကောင်းတဲ့လူရဲ့ပဲလို့စောက်ကြနေတဲ့ကTwitter မှာရေးသားလိုက်ပါတယ်။ဒီလူစိတ်တော်တယ်ဆိုတာကျွန်တော်သိနေပါတယ်လို့လည်းဆိုပါတယ်။ရုရှားထောက်လှမ်းရေးအဖွဲ့ကိုဖွဲ့ပေါ်ဒဏ်ခတ်ပိတ်ဆို့တာကိုလက်တော့မပြန်တဲ့အတွက်2016ရွေးကောက်ပွဲဖြစ်စဉ်မှာဝင်ရောက်ဆွဲဖက်ခဲ့တယ်ဆိုပြီးသက်တမ်းကုံဆုံးဖို့ရသက်တာသုံးပတ်သာကျန်တော့တဲ့အိုဘားမားအဆိုအရရုရှားကိုဒဏ်ခတ်ပိတ်ဆို့ဖို့ကြေညာခဲ့တာဖြစ်ပါတယ်။ရုရှားထောက်လှမ်းရေး35ဦးကို82နာရီအတွင်းတိုင်းပြည်ကထွက်ခွာစေခဲ့ပြီးမေရီလန်းပြည်နယ်နဲ့နယူးယောက်မှာရှိတဲ့ရုရှားအစိုးရပိုင်းအပန်းချေရိတ်သက်နှစ်ခုလည်းပိတ်ပစ်လိုက်ပါတယ်။ဒီမိုကရေစီကာကွယ်ရေးအဖွဲ့က Eric Lobar ကတော့ဒီပိတ်ဆို့မှုတွေကိုဒေါ်နယ်ထရမ့်ကလွယ်လင်းတကူပြန်လဲရုပ်သိမ်းနိုင်ပေမဲ့အစိုးရရန်တရာရဲ့စင်ခေါ်မှုနဲ့ကြုံတွေ့ရနိုင်တယ်လို့သုံးသပ်ပါတယ
်။ Legally speaking, it really won't box from Ben. Trump can come in first day of office and take down these sanctions. He can undo the
ဥပဒေကြောင့်ရဆိုရင်တော့ဒီလောက်ရက်ကဒေါ်နယ်ထရမ့်ကိုဘောင်ခတ်ထားလို့မရပါဘူး။ယာရုလက်ခံပြီးနောက်နေ့မှပဲဒီတန်ခတ်မှုတွေကိုသူရုပ်သိမ်းပစ်နိုင်ပါတယ်။လက်မှတ်တစ်ချက်ထိုးလိုက်ုံနဲ့ပယ်ပြတ်သွားနိုင်ပါတယ်။နိုင်ငံရေးအရဆိုရင်တော့ပိုခက်ပါလိမ့်မယ်။အဓိကအခက်ကြုံရမှာကရွေးကောက်ပွဲဖြစ်စဉ်မှာရုရှားဟက်ကာစီပါဝင်ပတ်သက်ခဲ့တယ်ဆိုတဲ့အထောက်အထားတွေကို FBI နဲ့အမိမီလုံညုံရေးဌာနတို့ကတင်ပြထားတဲ့အတွက်ဖြစ်ပါတယ်
။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလေဗရော့ကဒီလိုရက်ကိုလက်တုံပြန်မယ်လို့ရုပ်မြင်သံကြားမှာပြောကြားသွားပေမဲ့အမေရိကန်အစိုးရအသေးတက်လာတဲ့အထိဘာမှလုပ်မှာမဟုတ်ဘူးလို့သမ္မတပူတင်ကဆိုပါတယ်။ရုရှားရေးရာကျွမ်းကျင်သူ Atlantic Council အကြီးအကဲသူတွေပြီး Ariel Cohen ကတော့ဒါဟာသမ္မတပူတင်က Donald Trump ကိုသတင်းစကားပလိုက်ကြဖြစ်တယ်လို့ဆိုပါတယ
် It's also wink wink nod nod to Trump saying hey Donald I'm here to have good relationship with you come here
ဒါ Donald Trump ကိုလက်မထောင်မျက်စိမှိတ်ပြလိုက်တဲ့သဘောလည်းဖြစ်ပါတယ်ဒီမှာ Donald ခမားနဲ့တင့်တင့်အောင်ဆက်ဆံဖို့ကြုတ်အစင်းနဲ့ပဲလာစမ်းမှာကြုတ်တို့တမှုထူးခြားကောင်းမွန်အောင်လုပ်ကြမယ်ဆိုတဲ့သဘောပါဒါပေမဲ့ဒီလိုလုံနိုင်ဖို့ဘယ်လောက်အချိန်ယူရမှာလဲ George W. Bush နဲ့ Obama တို့လည်းရုရှားနဲ့ဆက်ဆံရေးကောင်းအောင်ကြိုးစားခဲ့ကြတာပဲဒါပေမဲ့မအောင်မြင်ခဲ့ကြပါဘူ
းအခုလိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်တာနဲ့မလုံလောက်သေးဘူးလူသိရှင်ကမကြေညာပဲလုပ်ရမယ့်ကိစ္စတွေအများကြီးရှိနေသေးတယ်လို့ Obama အစိုးရကတော့ပြောနေကြပါခင်ဗျာ
ဥကျော်စံတာပြောပြခဲ့တာပါရှင်အခုတော့နှစ်တစ်ကူပွဲတော်ကိုကဘာတလွှားဘလူးကျင်းပါကကြာခဲ့ကြတယ်လဲဆိုတာပြောပြပေးပါအောင်မယ်ရှင်နယူးယားနှစ်တစ်ကူပွဲတော်ကာလမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်မယ်လို့ချိန်ချောက်ခံထားရတဲ့အတွက်ကမ္ဘာနိုင်ငံကြီးတွေမှာလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲ Happy New Year ညကိုဆင်နွှဲခဲ့ကြပါတယ်။ပြင်သစ်ဂျာမနီ၊ဗြိတိန်၊ဂျပန်နဲ့အမေရိကန်ပြည်ထောင်စုကမြန်မာတွေရောနှစ်တစ်ကူပွဲကိုဘလို့ဖြတ်တန်းပြီးမိခင်မြန်မာပြည်အတွက်ဘာတွေဆုတောင်းပေးခဲ့ကြသလဲဆိုတာကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြပေးထားပါတယ်ရှင်
။ဂျာမနီနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းခရစ်စမတ်ပွဲတော်အတွင်းလူသေဆုံးစေတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ဒီဇင်ဘာ31ရက်ညနယူးအီးယားနှစ်သစ်ကူပွဲတော်ကာလအထူးသဖြင့်မြို့တော်ဘာလင်မှာလုံခြုံရေးအထူးတင်းကျပ်ထားကြောင်းဂျာမနီနိုင်ငံဖရန့်ဖတ်မြို့မှာနေထိုင်သူဦးတန်းဆိုးက နယူးအီးယားကိုသူတို့ဘယ်လိုဖြတ်တန်းခဲ့ကြသလဲဆိုတာနဲ့ပတ်သက်လို့ပြောလာပါတယ
်။ဂျာမနီရူရောဟိုဘယ်လင်းမှာသူတို့လည်းအခုလုံခြုံရေးနဲ့တုတ်ချထားပါဘူး။အကာကြီးတွေမောင်းလို့မရဘူးဒီအကုန်လုံးကွန်ကရစ်တုံးကြီးနဲ့ခြားထားပါဘူး။ဟောကျွန်တော်အခုနေတာတော့ front floor ပေါ့လေ။ဒါလည်းခလိုင်းလိုကဏ္ဍကိုတွားကျင်နေတွားလို့မရဘူးလေ။လမ်းတွေပိတ်ပြီးတော့တလန်းတော့ပဲသူကဖွင့်ထားပြီးလုံခြုံရေးရပါလေ။ဒီမိကမရှိတဲ့တံတားလေးပုံမှာလည်းဟိုခလိုင်းဆိုမီရှူမီမန်ဖောက်ရတာပေါ့လေ။အခုဒီနေ့တော့တံတားလေးပုံမပေးမဖောက်တော့ဘူး။အရင်ကစရင်တော့လုံချွေးတော့နည်းနည်းတင့်ကြထားတယ်လေကျူကျူနေကောက်တဲ့သဘောပေါ့
အကျန်းဖက်တိုက်ခိုက်လာနိုင်တဲ့ NDA တွေကြောင့်ပြင်းထန်နိုင်ငံမှာလည်းလုံညုံရေးတင့်ကြထားပါတယ်ဥအောင်ကူဟာ1995ခုနှစ်တုန်းကရပ်ကူးခဲ့တဲ့ Beyond Rangoon မြန်မာပြည်အကြောင်းဇာတ်ကားတွေကမင်းသားကြီးဖြစ်ပါတယ
်တမရဖော်ဆောင်ဟော်လန်ကလည်းနှုတ်ဆက်ဇာတ်ကားတွေပြောပြီးတော့ပြင်သစ်ပြည်ရဲ့လုံညုံရေးကိုတော့သူတော်တော်လေးအထူးကြိုးစားစိုက်ပြီးတော့စစ်တပ်ကော်ရပလီကအကုန်လုံးတော်တော်ကိုသိမ်းနေရှိပြီးတော့သူထားထားတဲ့သဘောမျိုးရှိတင်းတဲ့နှစ်နှစ်တည်းကူညာအတွက်ပေါ့ကျွန်တော်တို့ဗမာပြည်အတွက်ကတော့အထူးသဖြင့်ကတော့ဆူတောင်းနေတာကတော့ဗျာအားလုံးစင်ပြေဖို့ပါဗောလေတိုင်းပြည်နဲ့လူမျိုးဆန်ရတာတာနဲ့တိုးတက်ပြီးတော့ဈေးနှုန်းတွေကျလမ်းပန်းဆက်တရေးတွေကောင်းမှုပြီးတော့နေထိုင်ကြပါစေလို့ဆူတောင်းပါတယ်ဗျာ
ဥရောပနိုင်ငံကြီးတစ်ခုဖြစ်တဲ့ဗြိတိန်နိုင်ငံလန်ဒန်မြို့မှာနေထိုင်တဲ့မြန်မာရေးလှူရှားသူဒေါက်တာဝင်းနိုင်ကလည်းလန်ဒန်မြို့ကနှစ်တည်းကူညာအခြေအနေနဲ့သူရဲ့မြန်မာပြည်စုတောင်းကိုပြောပြပါဗျ
။ security နဲ့ပတ်သက်လုံခြုံရေးနဲ့ပတ်သက်လို့တော့အခုက IS ကဒီကမ္ဘာလုံးချင်းကြောင့်နေတယ်ဆိုတော့ကျွန်တော်တို့ဒီ UK မှာဆိုလို့ရှိရင်လည်း UK မှာအခုအထူးရေးတွေချထားတယ်အထူးကိုစောင့်ကြပြီးတော့ဒီလုံခြုံရေးကိုအထူးကြက်မှတ်ပြီးတော့စောင့်ကြည့်နေကြတယ်။သတင်းစာလည်းကြေညာတယ်ဒီသတိထားကြပေါ့ဘုပတင်္ဂါရတွေ့လို့ရှိရင်အများဆုံးသတင်းပို့ဖို့တော်စုနေရာကမှာလည်းဒီ security camera တွေနဲ့အကုန်လုံးစောင့်ကြည့်ပြီးတော့အထူးကြက်မှတ်ပေးနေရပေါ့လေ။ထို့အတူမြန်မာပြည်မှာလည်းအဲ့လိုပဲပေါ့နော်။ဒီကြေးရှိမှာပဲပြောသူခသားဝါပြောတာနဲ့ပညာရေးတို့စီးပွားရေးတို့လူမှုကိစ္စအရာတကူလုပ်နိုင်မယ်ဆိုတော့ညီချင်းရေးနံပါတ်1ကိုဦးစားပေးလို့ရမှာညီချင်းရေးဆိုရလဲခုနတက်မတော်ကလည်းပါဝင်ရမယ်တိုင်းရင်းတိုင်းသားတွေလည်းပါဝင်ရမယ်ဆိုရလဲပါဝင်ရမယ်ပြည်သူပြည်သားတွေပါဝင်ရမယ်အဲ့လိုအလုံးဟာလား၄ဦး၄ဘက်လှုပ်ချင်းအဖြစ်ညီချင်းဟန်တောက်စုကနေတွေ့မှာတော့ရနိုင်မယ်လို့ယူဆတယ
်အမေရိကန်ပြည်ထောင်စုမှာနောက်ထပ်နိုင်ငံပိုင်အတွင်းနယူးယားနှစ်ကူညအချိန်ကြာရောက်မှာဖြစ်ပါတယ်နယူးယောက်မြို့မှာနေထိုင်တဲ့ဦးကျော်စိုးပြောပြတာက
ကျွန်တော်တို့ညီော့မှာကတော့ security ကပြေချလာတာပေါ့လေဒါပေမဲ့ကျွန်တော်တို့ညီော့မျိုးစုမျိုးသားတွေနဲ့ကျွန်တော်တို့ကတော့ family နဲ့ကိုပါကိုပဲ new year ကို celebrate လုပ်ကြမယ်လေအဲ Times Square မှာအဲ Christmas boy ကြတော့ AM လို့ပြော TV ကကြည့်မယ် party လုပ်ပြီးတော့ကြည့်ကြမယ်ဒီအခုချိန်ဆိုလို့ရှိရင်ကျွန်တော်တို့မဟာဒံမျိုးတဲ့ Times Square နေရာကိုကားမောင်းလို့မရတော့ဘူးကားလမ်းတွေအကုန်လုံးပိတ်ပြီးတော့ security တွေကလည်းအကုန်လုံး check လုပ်နေတယ်လူတွေကလည်း new year ကိုကျော်ဝဲရှုံဝဲလုပ်မဲ့လူတွေကလည်းအဲ့မှာသွားပြီးတော့နေရာယူထရပါပြီ။အဲ့မှာတီဝိုင်းနေမျိုးမျိုးနဲ့ဆူတော်တွေကလည်းအချင်းစစ်တွေတစ်ချင်းဟောင်းနေတဲ့ဆော်ပြကြမှာပေါ့နော်
။အမေရိကန်ရှိဘက်ချမ်းမေရီလန်းပြည်နယ်မှာနေထိုင်သူဦးရင်ထွေးကတော့မြန်မာပြည်သူပြည်သားတွေအတွက်နှစ်သစ်ကူကာလစုမုံကောင်းတောင်းလိုက်ပါလေ
။ဒီမှာကျွန်တော်တို့ကြတော့လေမိသားစုမောင်နှမတွေများတော့ငွေချင်းတွေမှာဟိုကျွန်တော်ပမာစာလေးတွေချက်စားကြမယ်။ပြီးတော့စကားလေးပါလေဝိုင်းဖွဲ့ပြောပြီးတော့ကျွန်တော် Happy New Year ကျိုးမယ်။ကျွန်တော်နေ့တကူကြိုတဲ့အချိန်မှာပဲဓမ္မပြည်မှာရှိတဲ့ပြည်သူပြည်သားတွေငြိမ်းချမ်းရေးတွေရရှိပါစေ။တိုင်းရင်းသားတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကျွန်တော်တို့အားလုံးရက်စီကြပါတယ်။2019မှာအားလုံးငြိမ်းချမ်းချမ်းနဲ့အေးချမ်းချမ်းကျွန်တော်ကမ္ဘာတဝန်းသာယာဝါပြောပါစေဆိုတဲ့ဆုမကောင်းအောင်ပဲကျွန်တော်တောင်းဆိုလိုက်ပါတယ်ခင်ဗျာ
။ဒါတွေကတော့ကမ္ဘာနိုင်ငံကြီးတွေမှာမြန်မာနိုင်ငံသားတွေ New Year ညကိုဘယ်လိုဖြတ်တန်းကြသလဲဆိုတာနဲ့ပတ်သက်ပြီးတင်ပြလိုက်တာဖြစ်ပါတယ်။
ကိုညာဝင်းအောင်စူးစီးတင်ပြသွားတာပါရှင်။ VOA American တန်ရက်တင်းငွေနေမနက်ခင်းစီစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါတော့မယ်ရှင်။ညရာတင်းဆဲမှုကြောင့်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုအစိုးရတစ်ကစ조사ဖြေရှင်းပေမဲ့ခရီးမတွင်သေးတဲ့အကြောင်းဥအောင်ခင်သုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်။
စစ်တပ်ပိုင်းလင်းမြေပေါ်မှာထွင်ရဲစိုက်ပျိုးတဲ့လေသမား82ဦးကိုတောင်ကြီးမြို့နယ်တရားရုံးကဒီဇင်ဘာ22ရက်နေ့ကထောင်ဒဏ်ငွေဒဏ်အသီးသီးချမှတ်လိုက်တဲ့သတင်းဟာမြေယာပြဿနာကိုမိမောင်းတိုးဖျက်သလိုဖြစ်နေပါတယ်။1996မှာအရှေ့ပိုင်းတိုင်းစစ်ဌာနချုပ်ဟာတောင်ကြီးမြို့နယ်ကခြေရွာရှေ့ရွာမှာလင်းမြေဧက9000ကိုသိမ်းယူပြီးတဧက7000လုံးနဲ့လေသမားတွေကိုပြန်ငှားလာတာအနည်း20နီးပါးရှိပါပြီ။နောက်တော့လေသမားတွေကိုမြေမကားဖို့စစ်တပ်ကဆုံးဖြတ်ပြီးစစ်တပ်ပိုင်မြေကျူးကျော်မှုနဲ့2015မှာလေသမားတွေကိုတရားစွဲပါတော့တယ်။အစိုးရအသစ်ဖွဲ့စည်းပြီးမကြာမီမေလအစောပိုင်းမှာမြေသိမ်းမှုပြန်လည်စီစဉ်ရေးဗဟိုကော်မတီကိုဖွဲ့စည်းလိုက်ပြီးလေယာဉ်မြေနဲ့အခြားမြေတွေ သိသိနေတာကိုရပ်ဆိုင်ဖို့အမိတ်ကြောင့်ညစာထုတ်ပြန်ပါတယ်။အများဆုံးမီယာသိမ့်ပိုက်သူဟာကာကွယ်ရေးဝန်ကြီးဌာနဖြစ်ပါတယ်။စစ်တပ်ဟာကြိုက်တဲ့နေရာကိုတပ်ပိုင်မြေအဖြစ်သတ်မှတ်ပြီးဒေသခံလက်ထောက်ကိုကားဆားလာတာအနည်း20ကျော်နေပါပြီ။သိမ်းထားတဲ့မြေယာကိုမူလပိုင်ရှင်လက်ထောက်ကိုပြန်ပေးဖို့နဲ့ပြန်ပေးနိုင်ရင်ပေါက်ဈေးနဲ့လျော်ကြီးပေးဖို့လွှတ်တော်ကဆုံးဖြတ်ခဲ့ပေမဲ့လက်တွေမလုံနိုင်တာကများပါတယ်။
လေနေသိန်းစီရာကိုရဆိုင်ထားဖို့တမရဦးထင်ကျော်အမိန်ထုတ်ပြီးငားလာကြတော့မော်ဘီမြို့နယ်ဝနချောင်းကြီးရွာအုပ်စုကတောင်သူတွေလုကင်နေတဲ့ချမ်းမြေဧကတထောင်ကိုရန်ကုန်တိုင်းစစ်ဌာနချုပ်ကတပ်မြေအဖြစ်သတ်မှတ်ပါတယ်။တလရဲမှာပဲလဲကူးမြို့နယ်ရန်ကုန်ပဲခူးအမြန်လမ်းမဘေးကမြေဧက2000ကိုတပ်မ71ကချမ်းစီဟုတ်ခတ်ပြီးတပ်ပိုင်မြေလုလိုက်ပါတယ်။ဒီအထက်မှာတဝက်လောက်ဟာစိုက်ပျိုးမြေတွေဖြစ်ပါတယ်။အစိုးရတပ်တွေဟာမြေယာကိုတိမ့်ပိုက်ပြီးလဲလုတ်သူတွေကိုပြန်ငှားလေရှိပါတယ်။ရန်ကုန်တိုင်းမှာလည်းမြေယာတက်တနာတိုင်ကြားထားတဲ့အမှုပေါင်း9000လောက်ရှိကြောင်းသိရပါတယ်။နေပြည်တော်ကောင်စီနယ်မြေမှာတော့ငွေရှင်တရုတ်တွေစိုက်ပျိုးရေးလုပ်တဲ့အတွက်လဲမြေဈေးတက်နေကြောင်းသိရပါတယ
်။စစ်အစိုးရလက်ထက်ပန်းတနော်မြို့နယ်မှာဖိုးလာမင်းကုမ္ပဏီကိုလဲမြေဧကထောင်ပေါင်းချီပြီးလုခွင့်ပေးခဲ့ပါတယ်။သူရဥွှေမိုင်းရဲ့မိသားစုပိုင်အေယာရွှေဝါကုမ္ပဏီကလည်းမြေဧက9000ကျော်လွတ်ခွင့်ရခဲ့ပါတယ်။အဲ့ဒီခေတ်ကစေအစိုးရနဲ့နှီးစပ်တဲ့ခရိုနီကုမ္ပဏီတွေဟာမြေဧက9000ကျော်လွတ်ခွင့်ရခဲ့ပါတယ်။ဒီမြေယာပြဿနာကိုအခုတည်းကပြေလည်အောင်မဖြေရှင်းနိုင်သေးပါဘူး။ဥွှေမိုင်းကတော့ပြည်တော်စုလွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာဆန်းစစ်သုံးသပ်ရေးကော်မရှင်မှဥက္ကဋ္ဌဖြစ်နေပါပြီ။ကုမ္ပဏီကသိမ်းထားတဲ့လေယာမြေမှာမူလပိုင်ရှင်လေသမားကဝင်ရောက်စိုက်ပျိုးတဲ့အတွက်ရင်းနဲ့ပဋိပက္ခဖြစ်ကြတာဥသိမ်းစိန်အစိုးရတက်တန်းတလျှောက်လုံးပါပဲရင်းနဲ့ပဋိပက္ခဖြစ်လို့လေသမားတထောင်ကျော်တရားစွဲခံရပြီး900လောက်ထောင်ကျသွားပါတယ
်ရခိုင်ပြည်နယ်ကမြေသိမ်းမှု90ရာခိုင်နှုန်းဟာစစ်တပ်ကသိမ်းတာဖြစ်ပြီး25ရာခိုင်နှုန်းဟာအုပ်ချုပ်ရေးကသိမ်းတာလို့သိရပါတယ်ကျန်25ရာခိုင်နှုန်းကိုတော့ကုမ္ပဏီဝန်ကြီးဌာနနဲ့လုပ်ငန်းရှင်တွေကသိမ်းယူတာဖြစ်ပါတယ်။အခုတော့သိမ်းစီးမြေယာတွေကိုပြန်ပေးတာတွေရှိပါတယ်။အေယာဝတီတိုင်းမှာပြန်လည်ဆွတ်လွတ်မဲ့မြေယာဧကာပေါင်း9000ကျော်ရှိတယ်လို့မြေအသုံးချမှုစီမံခန့်ခွဲရေးဗဟိုကော်မတီကသတင်းထုတ်ပြန်ထားပါတယ်။သိမ်းစီးမြေအပြင်အာဏာပိုင်တွေကဈေးပေါ်ပေါ်နဲ့တိုးတိုးတိတ်တိတ်ရောင်းချခဲ့တဲ့လက်သိပ်ထိုးမြေတွေလည်းအများအပြားရှိပါတယ်။ဒီနေရာမှာမန္တလေးဟာနာမည်ကြီးပါတယ်။1993မန္တလေးမြို့သစ်စီမံကိန်းအတွက်တတ်မှတ်ထားတဲ့မြေတွေကိုအစိုးရအသည့်မတက်မီမှာပုဂ္ဂလိကတွေကိုလက်သိပ်ထိုးပေးခဲ့ပါတယ
်။ဦးသိန်းစိန်အစိုးရလက်ထက်မှာမြေယာသိမ်းဆီးမှုကိုဖြေရှင်းဖို့ကြိုးစားနေတော့မြေယာသိမ်းပိုက်မှုတွေတတ်မှန်ဖြစ်ပေါ်တဲ့အတွက်ငါးနှစ်သက်သားမှာမြေယာပြဿနာဟာတက်ဆိုးရှည်နေပါတယ်။အစိုးရအသည့်တက်လာတဲ့အခါမှာတနိုင်ငံလုံးကမြေသိမ်းဆီးမှုတွေကို6လအတွင်းဖြေရှင်းမယ်လို့မြေယာသိမ်းယူမှုပြန်လည်စီစီရေးဗဟိုကော်မတီကကြွေးကြော်ပြန်ပါတယ်အစိုးရအသည့်လက်ထက်မှာစစ်တပ်ကမြေသိမ်းတာတွေရှိနေသေးပေမဲ့သိမ်းပိုက်တဲ့မြေယာကိုဆွန့်လွတ်တာမျိုးလည်းရှိလာပါတယ်ဒါပေမဲ့ဝန်ထမ်းတွေကကလိန်ချမှုကြောင့်လက်သမားလက်ထက်မြေယာရောက်မလာဘူးလို့ဆိုပါတယ်2012မတိုင်မီကမြေယာသိမ်းပိုက်မှုကိုမဖြေရှင်းနိုင်ဘူးလို့စိုက်ပျိုးရေးနဲ့ဆင်မြောက်ဝန်ကြီးဒေါက်တာအောင်သူပြည်သူ့လွှတ်တော်မှာပြောတာကိုမကျေနပ်သူတောင်ကြီးမြို့နယ် NLD ပါတီဝင်20နီးပါးမကြာမီကနှုတ်ထွက်သွားပါတယ်။စိုက်ပျိုးလေယာဉ်မှာဘတ်ဂျက်မလုံမလောက်ဖြစ်နေလို့မိမိဝင်ကြီးဌာနကအမှုတန်းတွေတစ်နေ့လက်ဖက်ရည်တစ်ခွဲလျှော့တော့ဖို့ဒေါက်တာအောင်သူကစီစဉ်ထားပါတယ်။သူ့အရင်ကဝင်ကြီးလှုပ်သွားတဲ့ဥမြင့်လိုင်းကလည်းလက်သမားတွေတမင်းတနတ်လျှော့စားပြီးအကျွေးဆက်ကြဖို့အကြံပေးပူပါတယ်။အခုအချိန်ထိတော့ဦးသိန်းစိန်အစိုးရမဖြေရှင်းနိုင်တဲ့လေယာဉ်ပြဿနာကို NLD အစိုးရဖြေရှင်းနိုင်မယ့်အလားအလာမတွေ့ရသေးပဲဖြစ်နေပါတယ်ခင်ဗျာ
။ဥဟောင်းခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ကြရတာပါရှင်။အခုဆက်ပြီးဒေါ်လာလတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင်။
တို့ရရှိများရှင်ခုလိုကာလမျိုးမှာလူအများအပြားဟာ New Year Resolutions ဆိုတဲ့နှစ်သစ်မှာစိတ်တည်လူသစ်နဲ့ဖြစ်စေရမယ်ဆိုတဲ့ဆုံးဖြတ်ချက်တွေချလိရှိသလိုဒီဇင်ဘာလ30ရက်နေ့ညစ်တကောင်ထိဆောက်ပြီးနှစ်သစ်ကိုကြိုဆိုတဲ့ပျော်ပွဲရှင်ပွဲတွေကိုလည်းဆင်နွှဲလိရှိကြပါတယ်။ဒါကြောင့်မို့လဲနှစ်သစ်ကိုကြိုဆိုတဲ့ပါတီပွဲတွေနဲ့လိုက်ဖက်တဲ့ ATM အသုံးတွေကိုတင်ပြပေးသွားပါမယ်။ ပထမဦးဆုံးတင်ပြမယ့် idiom အသုံးကတော့
big time
ဆိုတာပဲဖြစ်ပါလေ။စာလုံးပေါင်းက big big ကြီးမားတာ time time အချိန်လို့လုံးကောက်အဓိပ္ပာယ်ရပါလေ။ idiom အဓိပ္ပာယ်အရတော့နှမျိုးယူလို့ရပါလေ။အပျော်ကြီးပြောတဲ့အချိန်ဖြစ်တယ်လို့ဒိဋ္ဌိကျဲပုဂ္ဂိုလ်ကြီးတွေအဖြစ်လဲရည်ညွှန်းအသုံးပြုလို့ရပါလေ။George Group ရဲ့ဥပမာမှာတော့
I really had a big time at the New Year's party I went to last year. The food was great and I got to meet some big time people like senators and other important people like that.
ပြီးခဲ့တဲ့နှစ်ကနှစ်သက်ကူပါတီသွားတော့အပျော်ကြီးပျော်လိုက်တာဗျာ။အစားအသောက်ကလည်းကောင်းပြီ။ဒါအပြင်ထက်လွတ်တော်အမတ်တွေနဲ့တခြားအရေးကြီးတဲ့ပုဂ္ဂိုလ်တချို့တွေလည်းတွေ့ဆုံခွင့်ရခဲ့တယ်လို့အထိပ္ပာယ်ရပါလေ။
I really had a big time at the New Year's party I went to last year. The food was great, and I got to meet some big time people like senators and other important people like that. In the nick of time.
Nick of time. အချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပေါက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year
Henry ရဲ့ပါတီအသွာကားဘင်းပေါက်တယ်လေဒါပေမဲ့လို့တော်သေးပါရဲ့ဆယ်နှစ်ထိုးဖို့၅မိနစ်အလိုနှစ်သက်ကိုရက်ခွက်မြောက်ပြီးကြိုဆိုဖို့အချိန်မီလက်မတင်လေးတွင်ရောက်သွားခဲ့တယ်လို့အထိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ We had a flat tire on our way to Henry's party, but we still got there in the nick of time, 5 minutes to 12, just in time to raise a glass and say hello to the new year.
ခုနောက်ဆုံးပေးမယ့် idiom ကတော့
the time of your life
ဆိုတာပဲဖြစ်ပါလေဒီနေရာမှာရွေးထုတ်ပြီးစာလုံးပေါင်းကိုပေါင်းပြလိုပါလေ time time နဲ့ life life ဆိုတဲ့ဝဟာရကိုရွေးထုတ်ပါလေ the time of your life ကတော့ဘဝမှာကြုံတောင့်ကြုံခဲ့အပျော်ကြီးပျော်တဲ့အချိန်ပေါ့ရှင် George ကိုပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
It was New Year's Eve in 1941, but I still remember it like it was yesterday. I went to this party and had the time of my life because I met the beautiful girl I've been married to for 50 years.
1940ခုနှစ်သက်ကူမတိုင်မီတည့်ရလူပေါ့မနေ့တနေ့ကဖြစ်တဲ့အတိုင်းလိုပါပဲမှတ်မိပါသေးရဲ့ကျွန်တော်ပါတီတစ်ခုကိုသွားတယ်တသက်တာမှာအပျော်ဆုံးအချိန်ကိုဆင်နွှဲခဲ့တယ်အကြောင်းကတော့မင်းမချောလေးတယောက်နဲ့ကျွန်တော်တွေ့ဆုံခဲ့လို့ပဲသူနဲ့အခုဆိုလက်ထခဲ့တာ250တောင်ရှိသွားပြီလေလို့အဓိပ္ပာယ်ရပါလေဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် It was New Year's Eve in 1941 but I still remember it like it was yesterday I went to this party and had the time of my life because I met the beautiful girl I've been married to for 50 years
တို့ရရှိများရှင်ဒီကနေ့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
big time in the nick of time the time of your life
တို့ပဲဖြစ်ကြပါလေနောက်သတင်းပတ်မှာလည်းအခုလိုပဲ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါမင်္ဂလာနှစ်သက်ကူပါရှင
်ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးခဲ့တဲ့ American Style မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာခဲ့ကြရတာပါရှင်။ VOA American Style ရဲ့တနင်္ဂနွေနေ့မနက်ပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ကင်း၁နာရီထိတစ်ချိန်ပြန်ပြီးတော့လည်းထုတ်လွှင့်ပေးမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၆ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနှစ်သစ်မနက်ခင်းဖြစ်ပါစေရှင်မြန်မာစံတော်ချိန်မနက်6နာရီခွဲနေပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့မနက်9နာရီထိလိုင်းတူမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်ဒီဒုတိယပိုင်းနာရီဝက်အတွင်းမှာတနင်္ဂနွေနေ့မနက်ခင်းတိုင်းနိုင်စေနေကြတိုက်ရိုက်လေးလိုင်းပြန်လည်ထုတ်လွှင့်ခြင်းအစားနှစ်သစ်ကူအထူးအစီအစဉ်အဖြစ
်လူတယောက်ရဲ့ဥကောင်းအိမ်မက်တွေနဲ့အကြောင်းထားနေတဲ့ကြပါပေါဟောဒီကဘာလင်းရမယ်ဖဲ့ကြီးလေးတံမာတဲ့အတွင်းလေးကသွေးတစ်ဆက်ကြာမီးတာကင်လို့မရဘူးမီးဖွက
်ဇမင်းသားကဗျာစရာသိန်းစော်ရဲ့ကဗျာရွတ်ဆိုတီကုံမှုကိုအခုလိုနားဆင်ကြရမှာပါအဲ့အခုရင်ကတော့2016ခုနှစ်အတွင်းကမ္ဘာမှာဖြစ်ပျက်ခဲ့တဲ့လူစိတ်ဝင်စားမှုအများဆုံးသတင်းတွေကိုအနှစ်ချုပ်တင်ပြပေးဖို့ရှိပါတယ်ကိုငိမ့်ချမ်းနဲ့နန်းလောင်တို့ကပြောပြပေးကြမှာပါရှင
်2016နှစ်စံပိုင်းမှာတော့မြောက်ကိုရီးယားကနိုင်ငံတကာကိုအန်တုတဲ့လုပ်ရည်အဖြစ်ဟိုက်ဒရိုဂျင်ဘုံးစမ်းသပ်ခဲ့ပါတယ်အရွယ်အစားသေးငယ်ပြီးပောက်ကွဲမှုအပြင်းနဲ့ဟိုက်ဒရိုဂျင်ဘုံးကိုဇန်နဝါရီလ6ရက်နေ့ကအောင်အောင်မြင်မြင်စမ်းသပ်နိုင်ခဲ့တဲ့အကြောင်းနိုင်ငံပိုင်သတင်းဌာနကကြေညာခဲ့ပြီးနောက်ဆက်တွဲဆိုသလိုပြင်းအား5တသမ8ရှိတဲ့ငလင်တစ်ခုနျူကလ িয়ার စခန်းနားမှာလှုပ်ခတ်ခဲ့ကြောင်းလည်းတိုင်းတာတွေ့ရှိခဲ့ကြပါတယ
်မက္ကဆီကိုနိုင်ငံမှာဝရမ်းပြည့်အဖြစ်အလို့ရှိနေတဲ့မိုးရဲရာဇာအယ်ချက်ပိုကိုမက္ကဆီကိုလုံခြုံရေးတပ်ဖွဲ့တွေကဇန်နဝါရီလ10ရက်နေ့မှာပဲပြန်လည်ဖမ်းဆီးမိခဲ့ပါတယ်မက္ကဆီကိုနိုင်ငံကလုံခြုံရေးအတင်းကျပ်ဆုံးထောင်ကနေမြေအောက်လိုင်းကောင်းတူးပြီးတော့2015ခုနှစ်ဇူလိုင်လထဲထွက်ပြေးခဲ့ပြီးတဲ့နောက်လနဲ့ချီအပြင်းထန်ရှာဖွေခဲ့ပြီးတော့ဖမ်းဆီးမိခဲ့တာပါ ဆီကာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာနိုင်ငံတကာအရေးပေါ်ကျန်းမာရေးအခြေအနေအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဖေဖော်ဝါရီလ3ရက်နေ့မှာပဲကြေညာလိုက်ပါတယ်အမေရိကတိုက်နိုင်ငံတွေမှာရောဂါကူးစက်ခံရသူ4တန်းလောက်ထိရှိလာရာကမိခင်လောင်းတဲ့အတွက်မွေးရပါချိုးရင်ချက်တွေနဲ့ကလေးတွေမွေးဖွားနိုင်တဲ့ယောဂါဟာကမ္ဘာတစ်ဝှမ်းလုံးအတွက်အန္တရာယ်အဖြစ်ကြေညာခဲ့တာပ
ါဖေဖော်ဝါရီလပထမပတ်အတွင်းမှာပဲထိုင်ဝမ်ကျွန်းရဲ့အနောက်တောင်ဘက်တိုင်နမ်မြို့မှာအင်အားပြည့်ငလင်တစ်ခုလှုပ်ခတ်မှုကြောင့်18ထက်တိုက်ခန်းတွဲတစ်ခုပြိုကျခဲ့ပြီးလူပေါင်း115ယောက်ထပ်မံသေဆုံးသွားပါတယ်ပြင်းအား 6.8 ရှိတဲ့ငလင်ဟာတရုတ်နှစ်သစ်ကူးပွဲတော်အစအာယုံတက်ချိန်မှာလှုပ်ခတ်ခဲ့တာပ
ါနှစ်ပေါင်း55နှစ်ကြာအဆက်အဆံမရှိခဲ့တဲ့အမေရိကန်နဲ့ကျူဘာနိုင်ငံတို့ကြားတန်တမန်ဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်သမ္မတဘာရက်အိုဘားမားဟာမတ်လ20ရက်နေ့မှာပဲဟာဗာနာမြို့တော်ကိုသွားခဲ့ပါတယ်နှစ်ပေါင်း90နီးပါးမှာအမေရိကန်သမ္မတတဦးရဲ့ပထမဆုံးခီးစဉ်အဖြစ်နှစ်ရက်ကြာခီးစဉ်အတွင်းကျူဘာသမ္မတရာဦးကတ်စတိုနဲ့လည်းတွေ့ဆုံခဲ့ပါတယ
်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာလေဆိပ်နဲ့အနီးအနားကပူဒါယုံတွေကိုမက်စလာ22ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုကြောင့်လူပေါင်း35ယောက်ထပ်မံသေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာတွေရရှိခဲ့ကြပါတယ်။အကြမ်းဖက်ဘုံးခွဲတိုက်ခိုက်မှုကျူးလွန်သူ3ဦးကိုတော့ CCTV လုံခြုံရေးမှတ်တမ်းတင်ကင်မရာတွေကနေတဆင့်အနာပိုင်တွေကစစ်ဆေးဖော်ထုတ်နိုင်ခဲ့ကြပါတယ်
။ပါကစ္စတန်နိုင်ငံလာအိုမြို့ကပန်းချံတစ်ခုမှာမက်စလာ29ရက်နေ့ကအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အမျိုးသမီးတွေနဲ့ကလေးအများစုအပါအဝင်အနည်းဆုံးလူပေါင်း65ယောက်သေဆုံးခဲ့ပြီးတော့300ကျော်ဒဏ်ရာရခဲ့ပါတယ်။ပန်းချံထက်ကကလေးတွေတန်းစီကြတဲ့နေရာအနီးဖြစ်ပွားခဲ့တဲ့ပောက်ကွဲမှုကတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းပါကစ္စတန်နိုင်ငံကတာလီဘန်အဖွဲ့အစည်းကကြေညာခဲ့ပါတယ်
။ကမ္ဘာမှာအကြီးအမားဆုံးပြိုဝှက်ချက်ပေါက်ကြားမှုတစ်ခုအဖြစ်ပနားမစာရွက်စာတမ်းများဆိုပြီးထင်ရှားလာတဲ့မိဘမှာလျှို့ဝှက်ငွေစည်ရင်းဖွင့်သူတွေနဲ့ပတ်သက်လို့ဧပြီလဆန်းမှာပဲနိုင်ငံတကာအစိုးရတွေစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ကြပါတယ်။မြန်မာနိုင်ငံကလုပ်ငန်းရှင်တချို့ရဲ့နာမည်တွေပါဝင်နေတဲ့အချက်အလက်တွေကြောင့်ထင်ရှားတဲ့နိုင်ငံရေးသမားတွေနှီးစပ်သူတွေနဲ့ဆွေမျိုးသားချင်းတွေတထေးတွေအပေါ်မှာစုံစမ်းစစ်ဆေးဖို့ဖီအားတွေလည်းပေါ်ပေါက်ခဲ့တာပ
ါဂျွန်လ23ရက်နေ့မှာတော့ဥရောပသမဂ EU အဖွဲ့ဝင်အဖြစ်ဗြိတိန်နိုင်ငံဆက်ပြီးပါဝင်မလားဆိုတာကိုအဆုံးဖြတ်ပေးမဲ့သမိုင်းဝင်လူမှုဆန္ဒခံယူပွဲကျင်းပပြီးမဲရလာတွေအရခွဲထွက်ရေးထောက်ခံသူတွေဖက်က400ခိုင်နှုန်းအသာနဲ့အနိုင်ရသွားခဲ့ပါတယ်EU ဥရောပသမဂ္ဂထဲကဗြိတိန်နိုင်ငံနှုတ်ထွက်ဖို့မဲခွဲဆုံးဖြတ်လိုက်ပြီးတဲ့နောက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ရာထူးကနေအနားယူသွားပြီးအဲ့ဒီအချိန်ပြည်ထရေးဝန်ကြီးအဖြစ်တာဝန်ထမ်းဆောင်နေတဲ့ထရီဇာမေကိုဝန်ကြီးချုပ်တဲ့အဖြစ် Conservative Party ကရွေးချယ်တင်မြှောက်လိုက်ပါတယ
်ဇူလိုင်လအတွင်းတူရကီနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုစ조사မှုဖြစ်ပွားခဲ့ပြီးမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုဟာ American အခြေစိုက်မွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကကြိုးကင်ခဲ့တယ်လို့တူရကီသမ္မတရီဆက်တာယေအာတိုဝမ်ကဆွဆွဲခဲ့ပါတယ်။အာဏာသိမ်းမှုနဲ့ဆက်ဆက်သူတွေလို့ဆွဆွဲပြီးတူရကီရဲတပ်ဖွဲ့ဝင် 12,000 ကျော်ကိုအစိုးရကအော်တိုဘာလအတွင်းယာရုကနေရက်ဆိုင်လိုက်ပါတယ်။ယာရုကနေရက်ဆိုင်ခံရတဲ့ရဲဝင်တန်း 12,000 ကျော်ထဲမှာရဲတပ်ဖွဲ့ဝင်အကြီးအကဲ 2500 ကျော်ပါဝင်ပါတယ်စစ်တပ်အာဏာသိမ်းမှုကြိုးစားခဲ့တဲ့ဖြစ်ရဖြစ်ခဲ့ခြင်းကဆလို့စစ်တပ်ရဲတရားရေးဆိုင်ရာနဲ့ပညာရေးဆိုင်ရာဝန်ထမ်းပေါင်းတသိန်းလောက်ကိုအစိုးရကအလုပ်ဖြုတ်ခဲ့တယ်လို့လူပေါင်း 3,000 လောက်ကိုလည်းအာဏာသိမ်းမှုနဲ့ဆက်ဆက်ပြီးဖမ်းဆီးခဲ့ပါတယ်
နိုဝင်ဘာလ10ရက်နေ့ကျင်းပခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာနောက်ဆုံးထွက်ပေါ်လာတဲ့ရလဒ်တွေအရအိမ်ချမ်းမြေလုပ်ငန်းရှင်ဘီလီယနာတထေကြီးဒေါ်နယ်ထရမ့်အနိုင်ရရှိခဲ့ပါတယ်။သမ္မတရွေးကောက်ပွဲမှာနောက်ဆုံးထွက်ပေါ်လာတဲ့ရလဒ်တွေအရရွေးကောက်ပွဲမှာအနိုင်ရဖို့လိုအပ်တဲ့ Electoral Vote ကိုယ်စားလှယ်မဲ290ရဖို့နှိစက်လာချိန်မှာပဲပြိုင်ဖက် Hillary Clinton ကတယ်လီဖုန်းဆက်ပြီးတော့ရွေးကောက်ပွဲမှာသူ့အရေးနဲ့ငယ်ကြောင်းဒေါ်နယ်ထရမ့်ကိုပြောကြားခဲ့တာပါ။အမေရိကန်ရွေးကောက်ပွဲရလအပေါ်ဩဇာလွှမ်းမိုးစေဖို့ရည်ရွယ်ပြီးဒီမိုကရက်တစ်ပါတီရဲ့ကွန်ပျူတာအီးမေးလ်တွေကိုရုရှားနိုင်ငံဘက်ကထိုးဖောက်ခုယူခဲ့တဲ့အကြောင်းအမေရိကန်6လရဲ့အရာရှိတွေကပြောဆိုခဲ့ပါတယ်။သမ္မတအိုဘားမားကတော့ဒီလိုရုရှားဘက်ကအွန်လိုင်းကသတင်းဖောက်ထွင်းပြီးတော့ရွေးကောက်ပွဲအပေါ်နှောက်ယှက်ဖို့ကြိုးစားမှုတွေကိုစုံစမ်းစစ်ဆေးဖို့အမိန့်ပေးခဲ့ပါတယ်
။ကျူဘားနိုင်ငံရဲ့ကွန်မြူနီကောင်းဆောင်ဟောင်းဖီဒယ်ကက်စထရိုဟာအသက်90အရွယ်မှာကွယ်လွန်သွားပြီလို့ဤဖြစ်သူလက်ရှိသမ္မတရာဦးကက်စထရိုကနိုင်ငံပိုင်ရုံးမြင့်တန်ကြားသတင်းဌာနကနေနိုဝင်ဘာလ25ရက်နေ့ကကြေညာခဲ့ပါတယ်။ဖီဒယ်ကက်စထရိုဟာကမ္ဘာအနောက်ဖက်ချမ်းမှာပထမဆုံးကွန်မြူနီနိုင်ငံကိုတည်ထောင်ခဲ့သူဖြစ်ပါတယ်။1959ခုနှစ်မှာကျူဘားရဲ့ရွေးကောက်ခံသမ္မတဖလန်စီယိုဘက်တစ္စတာကိုအာဏာကဖယ်ရှားခဲ့တဲ့ကက်စထရိုဟာသူကိုယ်တိုင်လည်းအာဏာရှင်တဦးဖြစ်လာခဲ့တာပါ။
စီးရီးယားနိုင်ငံကစစ်တမ်းတင်အလက်ပိုမြို့ကိုပြန်လည်သိမ်းယူနိုင်ခဲ့ကြောင်းအစိုးရတပ်ဖွဲ့ကဒီဇင်ဘာလအတွင်းကြေညာလိုက်တဲ့အတွက်6နှစ်နီးပါးကြာပြည်တွင်းစစ်မှာစီးရီးယားစစ်တပ်အတွက်အကြီးမားဆုံးအောင်ပွဲဖြစ်ခဲ့ပါတယ်။ပြည်တွင်းစစ်မဖြစ်ခင်တိုင်းပြည်မှာလူဦးရေအများဆုံးမြို့ဖြစ်တဲ့အလက်ပိုမြို့ကိုတော့2012ခုနှစ်ကစလို့ပထမဆုံးအကြိမ်ဖြစ်စီးရီးယားသမ္မတဘရှာအယ်အာဆတ်အစိုးရကအပြစ်အဝထိန်းချုပ်လိုက်တာပါ။6နှစ်လောက်ကြာလာပြီဖြစ်တဲ့ Syria ပြည်တွင်းစစ်ကြောင့်လူ300,000လောက်သေဆုံးမယ်လို့ကုလသမဂ္ဂကခန့်မှန်းထားပြီးတန်းနဲ့ချီတဲ့ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးခဲ့ရပါတယ်
။ဘာလီမြို့ကလူစီကားတဲ့ Christmas Day တခုတည်းကိုဒီဇင်ဘာလ12ရက်နေ့က Tracker တစ်စီးနဲ့မောင်းဝင်တိုက်ခိုက်မှုနဲ့ဆက်နွယ်ပတ်သက်နေသူအသက်24နှစ်အရွယ်တူနီးရှားနိုင်ငံသား Anis Emery ကိုရပိုင်းအတွင်းမှာပဲအီတလီနိုင်ငံမီလန်မြို့ကရထားပူရာယုံတစ်ခုနားမှာအီတလီရဲကပစ်တက်လိုက်ပါတယ်။ဘာလင်ခရစ်စမတ်ဈေးကိုကားနဲ့တိုက်ခိုက်မှုမှာလူ12ယောက်သေဆုံးပြီး56ယောက်ဒဏ်ရာရခဲ့တာပါ။ Anis Emery သေဆုံးသွားပြီးဖြစ်ပေမဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လုပ်သွားမယ်လို့ဘာလင်မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းဂျာမနီအစိုးရရှေ့နေချုပ်ပီတာဖရန့်ကပြောပါရယ်
။တူရကီနိုင်ငံအန်ကာရာမြို့မှာရဲတပ်ဖွဲ့ဝင်တဦးဖြစ်တဲ့အသက်22နှစ်အရွယ် Melvet Mart Artidas ပြစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတပ်အမတ်ကြီး Andrey Karlov ဒီဇင်ဘာလ19ရက်နေ့ကသေဆုံးသွားပါရယ်။ပြစ်ခတ်ခံရချိန်မှာတန်အမတ်ကြီးဟာပြက်ခန်းဖွင့်ပွဲအခမ်းအနားတစ်ခုမှာမိန့်ခွန်းပြောကြားနေတာဖြစ်ပြီးသူမိန့်ခွန်းပြောကြားတဲ့စင်နာကကတ်လာပြီးတော့တနတ်နဲ့ပြစ်ခတ်သွားတာဖြစ်ပါတယ်။အခမ်းအနားကိုရိုက်ကူးနေတဲ့ဗီဒီယိုထဲမှာဖြစ်ပျက်သွားတဲ့အခြေအနေအားလုံးကိုမှတ်တမ်းတင်ထားလိုက်နိုင်ပါတယ်။တနတ်သမားဟာအလာဟူအက်ဘာအလာရှင်မြတ်သားလင်ကြီးမြတ်တယ်လို့ဩဟစ်ပြီးတော့ရုရှားတွေကစီးရီးယားမှာအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့အတွက်ဒဏ်ခတ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
။မက္ဆီကိုနိုင်ငံမက္ဆီကိုစီးတီမြို့နာကလူစီကားတဲ့မီရှူမီဗန်ဇေးတစ်ခုမှာဒီဇင်ဘာလ20ရက်နေ့ကပောက်ကွဲမှုကြီးတစ်ခုဖြစ်တာကြောင့်လူ30ထောက်တန်းမနည်းသေဆုံးပြီးအယောက်80ဒဏ်ရာရသွားပါတယ်။မြို့တော်ရဲ့မြောက်ဖက်ကီလိုမီတာ30လောက်မှာရှိတဲ့တူတယ်ဘတ်မြို့နယ်ကခရစ်စမတ်နဲ့နှစ်သစ်ကူအားလဲရဲ့ကာလာတွေအတွင်းမှာမီရှူမီဘန်းဝယ်တဲ့သူတွေနဲ့ပြည်နှက်နေချိန်မှာပောက်ကွဲမှုဖြစ်ပွားခဲ့တာပါ။
ခရစ်စမတ်နေ့မှာပဲဝမ်ဂီတာအဖွဲ့နဲ့အတူနာမည်ကျော်ကြားခဲ့တဲ့ဗြိတိသျှလူမျိုးအစိုးရသချင်းရေးဆရာနဲ့သချင်းခွေထုတ်လုပ်သူဂျော့ချ်မိုက်ကယ်ဟာအသက်53နှစ်အရွယ်မှာကွယ်လွန်သွားပါတယ်။ဆက်ကြော်တဲ့အရွယ်အစိုးရဘဝအစောပိုင်းကာလတွေမှာ Wake Me Up Before You Go, Young Guns Go For It နဲ့ Freedom တို့လိုသချင်တွေဆိုပြီးတော့အကြီးအကျယ်အောင်မြင်ခဲ့သူပါ။သူ့ရဲ့နေအိမ်ရှိတဲ့ England, Oxfordshire အရပ်မှာ Christmas နေ့ကကွယ်လွန်သွားတာဖြစ်ပြီးတော့နှလုံးခုန်ရပ်သွားခဲ့တာဖြစ်တယ်လို့သူ့ရဲ့ manager Michael Lipman ကပြောပါရယ်
။ကိုငိမ့်ချန်းနဲ့နန်းလောင်တို့စူးစီးတင်ပြခဲ့တဲ့2016ခုနှစ်ရဲ့နှစ်ချုပ်သတင်းတွေနားဆင်ကြရတာဖြစ်ပါရယ်ရှင်။အခုနှစ်တကူအထူးစီစဉ်ထုတ်လွှင့်ပေးချိန်ရောက်လာပါပြီ။ဒီကနေ့စီစဉ်မှာတော့ကဗျာဆရာအမှုပညာရှင်ဇမင်းသားမန္တလေးသိန်းစော်ကိုရံရွတ်ဆိုတဲ့သူ့ရဲ့ကဗျာတွေနဲ့တချင်းတချို့ကိုနှစ်တကူအထူးစီစဉ်ဖြစ်ထုတ်လွှင့်ပေးသွားမှာပါ။လွန်ခဲ့တဲ့ဇူလိုင်လ10ရက်နေ့ကကြာရောက်ခဲ့တဲ့သူ့ရဲ့58နှစ်မြောက်မွေးနေ့ပွဲအပြီးနောက်တည့်ရက်အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံပွဲမှာမွေးနေ့အမှတ်တရဖြစ်ကဗျာတွေရွတ်ရင်းတချင်းတွေဆိုခဲ့ကြတာပါ။မန္တလေးသိန်းစော်ရဲ့မွေးနေ့ကဗျာအမှုပညာလို့နာမည်ပေးထားတဲ့အစီအစဉ်ကိုအခုနားဆင်ကြရအောင်ပါရှင်။
ပထမဆုံးအနေနဲ့
ဝင်းနေလက်ဆောင်ဆိုတဲ့ကဗျာကိုကျွန်တော်ရှင်းပြချင်ပါတယ်ဒီကဗျာကကျွန်တော်ရဲ့ပထမဆုံးကဗျာလို့ပြောနိုင်ပါတယ်သူ့ရင်ကကလေးရုပ်ရှင်ဆိုတဲ့စာအစုတစ်ခုရေးဘူးပါတယ်အဲကဗျာအနေနဲ့တော့ဒီကဗျာကပထမဆုံးပါ1985လောက်ကရေးတာဆိုတော့အနှစ်30ကျော်လောက်ရှိပါပြီဒါပေမဲ့သူ့ကိုဖွင့်နေထားတာတွေးမြင်ခံစားထားတာလေးတွေကခုတက်တည်ကျွန်တော်နှစ်သက်နိုင်တော့မှပဲဒါကြောင့်ဝင်းနေအမတ်တရားအနေနဲ့ဒီညမှာကျွေးရင်ကျွန်တော်ဝင်းနေလက်ဆောင်ဆိုကြပါလေးကိုဥစွာပထမရွတ်ပါမယ်ဝင်းနေလက်ဆောင်အကုသိုလ်ရဲ့တည့်ရွက်အဆုံးပြတ်လေးကကဘာကြီးကိုပိုင်ပိုင်နိုင်နိုင်ခုံအုပ်လိုက်တယ်လို့ပါကျန်ကလေးတွေငါရင်ကိုထိအောင်လင်းကြစမ်းတန်ကလေးတွေငါရင်ကိုထိအောင်မွေးကြစမ်းတန်တရားကျွေးဆက်နေတဲ့ရောဘာဘင်ကဖြစ်သူ့သွေးတွေကိုတသွင်သွင်းခါထုတ်ပြီးနေမှာပါပဲမုံပြာကြီးတစ်ခစ်လုံးပြုံးနေတဲ့တန်ဆူးချိုးကလေးမှာနှင်းများလေခုပဲအိုးလာရမနာဆွနေတဲ့ကြောက်တုံးနဲ့နေသားမကြတဲ့ရာဇဝင်ကိုမောင်းနေမှုနှလုံးသားဟာယေရှုနေတဲ့အိုးတလုံးဖြစ်ခဲ့တယ်။လမ်းကလေးကွက်မြက်ခံရ။မွေးရနဲ့ကလမ်းမလျှော့တော့ဘူးတဲ့။တင်တဲ့ထထူထမြဆက်ကြဝလာမှာအံချောနေတဲ့တင်သားလေးတစားကဘာကြီးအတွက်အမှတ်တရားကောင်းမင်ကလေစကားတစ်ခွန်းလောက်ကမှတဲ့တူမပြောနိုင်ဘူးတဲ့လားကဗျာတော်တော်ထင်ရသေးခဲ့တယ်တနည်းအားဖြင့်ပေါ့ဗျာဟိုကျွန်တော်အနေနဲ့အမေနဲ့ပတ်သက်လို့ကဗျာရေးချင်တာတော်တော်ကြာပြီဒါပေမဲ့ကျွန်တော်စာပိုက်လေးတစ်ခုရတယ်ပေါ့နော်အဲ့စာပိုက်လေးကမမေမြေဝင်းဟာတားဘွားရဲ့ပထမဆုံးပွဲကင်းဖြစ်ပါတယ်ဆိုပြီးတော့အဲ့ဒီစာပိုက်လေးရဒါပေမဲ့သူကကြပြားဖြစ်လောက်ဟိုသူ့ရဲ့စကလုံးကအဖော်နဲ့အပေါင်းနဲ့တိုက်တိုက်မြဲမြဲကျွန်တော်စီကိုဆက်ရောက်မလာဘူးအဲ့ဒီခါကျတော့ဒါကိုကျွန်တော်အကြာကြီးစောင့်ရတယ်ကျွန်တော်2014မှာဒီစောစောစာကြောင်းလေးရထားတာကျွန်တော်မှ10နှစ်10မိုးပဲဒါပေမဲ့2014မှာဒီကြပြားလေးကျွန်တော်တပုတ်တကားထားအဖြစ်ပြောင်းရေးနိုင်ငယ်ဟိုအဲ့တော့သူ့ရဲ့ကြပြနာမည်ကိုကျွန်တော်ရှန်ရှန်တောက်ဆိုပြီးတော့နာမည်ပေးလိုက်ပါတယ်ဟိုတခါတည်းံဒီကြပြကဒီဘက်ခေအတန်ဟန်စီဝါကိုက်ချက်မှာကိုက်မယ်ပေါ့နော်ဒါပေမဲ့ကျွန်တော်စိတ်ကကြပြနဲ့ပတ်သက်လာရင်ဘယ်ပုံစံပဲဖြစ်ဖြစ်ကြပြဖြစ်ရင်ကျွန်တော်နှစ်သက်တယ်ရှေးကကြပြပဲဖြစ်ဖြစ်ခုရေးတဲ့ကြပြပဲဖြစ်ဖြစ်နောက်တော့ရေးလာကြမယ်ကြပြတွေပဲဖြစ်ဖြစ်ကြပြာသာဖြစ်ပါစေကျွန်တော်ရင်နဲ့ဝင်လို့ရမှာပါကျွန်တော်အခုရှမ်းရှမ်းတောက်ဆိုတဲ့ကြပြာလေးကိုရွတ်ပါမယ်နားထောင်ကြည့်ပါ
ဒီနေ့မွေးနေ့လည်းဖြစ်တဲ့အတွက်ဒီကြပြာရင်ရင်အမေကိုဂါရဝပြုပါတယ်ကျွန်တော်အဖေဆုံးတော်ပါပြီဒါပေမဲ့ကျွန်တော်ယုံကြည်တာကညနိုးတဲ့ရင်ထဲမှာထားတတ်တယ်ဆိုရင်အရာအလုံးကဝေးမသွားဘူးပေါ့ကိုယ်သက်ရှင်နေသေးတယ်အဲ့ဒီအရာတွေကကိုယ်နဲ့အတူပဲဆိုပြီးတော့အဖေနဲ့လည်းအခုအတူရှိနေပါအမေကလည်းအခုမြန်မာနိုင်ငံမှာဆိုအဝေးကြီးမှာဒါပေမဲ့ကျွန်တော်အတူရှိနေတယ်လို့ပဲသဘောထားပါတယ်။ရှမ်းရှမ်းတော့မေမေမြေဝင်းဟာတားဘွားရဲ့ပထမဆုံးပွဲကင်းမေမေအပြုံပန်းကတားအတွက်လက်ခုတန်တိန်တန်ကလေးကလာမေမေနှလုံးသားမှာဘလို့ဆူဆူဘဲပုံကကတားနာမည်အကြမရှိမေမေအဆုံးဖြတ်မှာตาอนุปัญญาအောင်မြင်မှုမရမှာများဘယ်တော့ခါကမှကြောက်ကြစရာမလိုဘယ်ရက်ဘယ်တန်တရာဖတ်စာခွာဖြာသိမ့်စီဦးတော့မိမိရင်နေတသက်တာဇံမင်းသားလေးတယောက်ရှမ်းရှမ်းတောင်း
ကျွန်တော်ဘာမှမမှတ်ထင်နေရေးဦးတဲ့ကြပြားလေးတစ်ပုဒ်သ တို့လည်းသတိရပါတယ်ကဗျာနာမည်ကမိမိကိုမိမိခိုးယူပေါင်းတင်ခြင်းဆိုတဲ့ကဗျာပါကျွန်တော်တို့ကဘဝထဲမှာစိတ်နဲ့ကိုယ်နဲ့ပဲဖြစ်ဖြစ်ကိုယ်မျောလင့်ချက်နဲ့ကိုယ်လုံနေရတာနဲ့ဖြစ်ဖြစ်တခါတည်းရန်နီးမလို့လို့နဲ့ဝေးနေတယ်တစ်ထပ်တည်းမကြောက်ဘောနော်ရှင်းစကားတွေလည်းရှိပါတယ်ပြောအားမမနေရတော်အားမနေရတို့ဆိုတဲ့အတိုင်းပေါ့ကျွန်တော်တို့သွားခြင်းနဲ့အမှုပညာပဲဖြစ်ဖြစ်ယုံကြည်မှုတစ်ခုပဲဖြစ်ပေါ့သွားခြင်းနဲ့စီနဲ့တခါလေကိုယ်သွားနေရတာနဲ့အရတ္တိသားတွေကကွဲခြင်းကွဲနေမယ်ဟိုတခါလေအရှိ့ကိုရောက်ဖို့အနောက်ကိုသွားနေရတာလေရှိတတ်ပါဒါကြောင့်ဒီလူငယ်ဘဝမှာခံစားရတာလေးတွေပေါ့နော်ကျွန်တော်ညစဉ်ပွဲကတယ်ကျွန်တော်ကပြလုတ်ကန်ရတာနဲ့ဟိုကျွန်တော်မဲ့နေတယ်အိမ်မဲ့နေတခါတည်းဟိုအများကြီးဝေးနေတယ်ပေါ့နော်အဲ့ခါမှာကျွန်တော်ဟာခင်ဗျားဆရာလေးအမေရှိတာဆိုတော့အမေကိုတတ်မိတာပေါ့လေအမေကိုတတ်ပြီးတော့ဒီခင်ဗျားထဲမှာတချို့ပိုက်လေးတွေကြီးတယ်နောက်ပြီးတော့အဲ့ခင်ဗျားထဲမှာပါတယ်စလုံးလေးတစ်ခုပေါ့နော်အဲကျွန်တော်အင်မတန်ခင်မင်နဲ့ချစ်ခင်ရတယ်ခင်ဗျားဆရာမောင်ချောနဲ့ဆိုခဏခဏဒါလေးကိုတတတာပြောလို့ရှိတယ်အားလုံးအတွက်ကျွန်တော်ကိုလိုယုံသွားတာလားဆိုတဲ့အပိုက်လေးပါကိုလိုယုံတယ်ဆိုမှတခါလေးကြတော့အဲ့ဒီကိုလိုယုံခြင်းဟာအားလုံးအတွက်ဆိုတာရှင်းပြဖို့ခက်ခဲပေမဲ့အမှန်တရားတော့အမှန်တရားပါပဲဒါကြောင့်အဲ့ဒီကြပြာလေးကိုကျွန်တော်လူငယ်ဘဝရဲ့အားလည်းဖြစ်စီခဲ့တယ်ကိုဘဝကိုပြန်ပြီးတော့လိုအပ်တာတဲ့ဂိယူနာပိုးနေသလားလို့လည်းတန်တရားဝင်ပါဒါပေမဲ့ကျွန်တော်အားဖြစ်ခဲ့တယ်ဒါကြောင့်ကျွန်တော်တို့ဟာနေတိုင်းညတိုင်းလောက်ကင်နေတဲ့ရပ်တည်နေတဲ့ဘဝတွေကနေပြီးတော့ကိုကိုကူပြန်ပြီးတော့ခိုးယူပြီးတော့ကိုအိမ်မက်နဲ့ကိုယူဝဲချက်နဲ့ကိုအနာခံနဲ့သွားတဲ့နေထားအချိုးကွေလေးကိုမိမိကိုမိမိခိုးယူပေါင်းတင်ခြင်းလို့ခင်ဗျာရေးပစ်ခဲ့ပါတယ်မိမိကိုမိမိခိုးယူပေါင်းတင်ခြင်းတန်ဆုထားတဲ့25နှစ်သားလေးကောင်းကင်နဲ့ထပ်နေနေတယ်တမန်သလင်းတွေကွဲ့တစ်ချက်ချင်းအသက်ရှူတာနေသွင်းပစ်နေတာအမေကျွန်တော်နဲ့ကျွန်တော်မိုင်မောင်းများစွာဝေးကွာရကျွန်တော်နဲ့ကျွန်တော်နှစ်ပေါင်းများစွာခွဲခွာရအိမ်မက်တွေတချို့ငွေကင်းစားမှာတည်ဆုံအားလုံးအတွက်ကျွန်တော်ကိုလိုယုံသွားတာလားတခါမှမရောက်ဘူးတဲ့မနဲ့ဖန်မျက်လုံးထဲကတောင်းနေသည်သွားဖို့အခောက်ခောက်အခါကအမောင်များဘယ်လိုခုတ်ထွန်းလင်းချင်းမှာမြေကြီးပေါ်မှာငှက်တုပ်ကြက်ကြက်ဒဲဒဲပြန်တန်းသွားကျွန်တော်ဒီဇက်ကျင်ပေါ်မှာရွက်ခဲ့တဲ့ကြပြာပေါ့နော်။ဒါအားလုံးနဲ့ဆိုင်နေကျွန်တော်ညီကိုညီမောင်မတွေနိုင်ငံအတွက်လှူရှာခဲ့တဲ့လူတွေအားလုံးနဲ့ဆိုင်နေကျွန်တော်ရည်ရွယ်တော့ကလည်းဒီတိုင်းကြီးမလွတ်တင်ပေမဲ့ဒီရင်ထဲကဒီနှလုံးသားနဲ့ဒီအကြောင်းအရာပေါ်မှာဖွဲ့ခဲ့တာဖြစ်တဲ့အတွက်ဒီကြပြာကိုဖန်ရင်းနဲ့ပြီးရင်တောင်းတဲ့ကကြောတချင်းစိုးပြီးတော့ဒီညရဲ့စုံစည်းမှုကိုကျွန်တော်တို့ကြော်ပါရှင်ပြီးဆုံးမှာဖြစ်ပါကြပြာမီးဖွင့်လိုက်ဆိုတဲ့ကြပြာဖြစ်ပါမီးဖွင့်လိုက်နေမွန်းတဲ့ငါအိမ်မှာအမောင်နဲ့တိတ်ပြီးလွန်းသမို့မီးဖွင့်လိုက်ခန်းလုံးပြင်မောင်နဲ့အမောင်နဲ့တိမ်အောင်ဆုံးမမြင်ရပင်လေစင်ရော်နဲ့လှိုင်းလုံးများမမြင်ရစိမ့်ညို့တောင်တန်းနေမမြင်ရငါရဲ့တခန်းလုံးမောင်ရင်မီးဖွင့်လိုက်ချက်ချင်းစကားဖွင့်ရတဲ့မျက်လုံးလေးကိုမမြင်ရအောင်မှောင်မေးအလားတရားနဲ့ဝင်းမဲ့တဲ့တချင်းသားကိုမကြားရအောင်မှောင်မေးပုတ်အဲ့အမောင်တွေသာပြည့်နေပြီးတော့မှောင်မေးမီးဖွင့်လိုက်လူတယောက်ရဲ့ဦးကောင်အိမ်မက်တွေနဲ့အကြောင်းထနေတဲ့ကြပြာပေါ်ဟောဒီကဘာလင်းရမယ်ဖဲ့ကြီးလေးตํามาเนอะตวยเองอ่ะตวยตะเสร็จจ้ะนี้ดอกอ่ะไก่ลุไม่อยากมีพลน่ะน้องตาดิเนี่ยทวินิမျိုးยาดิเนี่ยทวินิอายุนี่ง่าอัตตะเนี่ยทวินิปျော်มุอติปี้เดอตันฉีเล่ตุเนี่ยพอลောรันเตียาโหญามวยไก่ตะไก่ลุกระดุพม่าเด้หญุกไก่ลาออมีพลน่ะน้องตาดิเนี่ยทวินิ
မြို့ရာတွေနဲ့ထွန်းညိတိုင်းပြည်နိုင်ငံနဲ့ထွန်းညိကမ္ဘာလောကနဲ့ထွန်းညိအဲ့ဒီအလျာကြီးကြီးပျော်ရွှင်မှုတွေရဲ့အရင်းနဲ့အကြောင်းဟာ drug war to account ထဲမရှိတဲ့မောင်သိန်းစော်တယောက်ဖြစ်တယ်တောက်ပါလေပွဲကင်းကြီးဟာမောင်သိန်းစော်ရဲ့အခြားမောင်သိန်းစော်တယောက်ဖြစ်တယ်မိဖလားမနေ့ကလေးတို့တယောက်ရဲ့အလင်းရောင်ဘယ်တော့ဘယ်တော့မှရေငတ်နေပြီလေမိဖလားစိန်လာခြင်းကိုဘယ်ကမှမင်းရောက်တဲ့လေကွင်းနေပျော်ရွှင်မှုမိဖလားမိဖလားမိုးသားတိမ်တဲ့သို့မဟုတ်ပြန်တန်းလာတဲ့သမုတ်တရားကြီးအတောင်မကြောင်းမှုမိဖလားမိဖလားရန်နာခြင်းမရှိတဲ့မိအလင်းနေလန်းဆန်းမှုမိဖလားမိဖလားဒီမှာမိတ်ဆွေငရောအလုံးရဲ့အမေရင်ဝင်ထိန်ကြီးကိုကဘာကြီးကိုမိဖွင့်လိုက
်အကဗျာစင်မမရွတ်တဲ့ခံကြတော့ကဗျာကိုအကူညီပေးခဲ့တဲ့ချင်းတစ်ပုတ်ရှိပါတယ်အဲ့တော့ကျွန်တော်ရဲ့အလုံးသိတဲ့ဇမင်းသားလေးတိမ့်စောတိမ့်စောတိုင်းပြည်ကမျောဆိုတဲ့တောင်းတက်ကကြောတချင်းပါပဲဟိုကျွန်တော်ကခင်ဗျားတွေမာရီရွေ့ပြီးတော့ပိတ်သက်ခုနပြောသလိုဒူလောဒူလောပေါ့နော်ရှင်ထဲမှာဖြစ်နေတဲ့အချိန်မှာတောင်းတက်ကကြောတချင်းတန်လေးနဲ့လွှမ်းမိုးလိုက်လို့ရှိရင်အကုန်လုံးအမျက်တော်ပြေပြီးတော့အရသာတစ်ခုထိလဲသူကခေါ်ပေးသွားနိုင်တယ်လို့ကျွန်တော်ထင်ပါတယ်ဒါကြောင့်တောင်းတက်ကကြောတချင်းလေးကခင်ဗျားစင်မော်ရွေ့ဖို့အတွက်အများကြီးထောက်ကူအကာအကွယ်ပေးခဲ့ပါတယ်ဒီတချင်းလေးနောက်ကပဲဟိုအမီလေးထုတ်လိုက်ကောင်းလေးထွက်လိုက်နဲ့ကျွန်တော်စင်မော်မှာကြပြရွတ်တဲ့ကိစ္စကိုဆောင်ရွက်နိုင်ခဲ့တယ်။နောက်ပြီးတော့ဒီဆစ်ဆစ်ဖြူအနန်းဆိုတဲ့စကလုံးလေးကကျွန်တော်တို့အမှုပညာသင်တဲ့ပြိတ္တပေါ့နော်။တူဟုတ်တူချစ်ခင်အောင်တွင်မှုရှိပါတယ်။အမှုပညာသင်ကိုပြိတ္တချစ်တယ်။အဲ့တော့အဲ့ဒါကိုကျွန်တော်ကအနန်းဆိုလေဒီအနန်းကဆဆပြူအနန်းလို့ကျွန်တော်ခေါ်ခြင်းနဲ့တန်ရှင်းသောကြည်လင်သောလှပသောအဒီအဓိပ္ပာယ်လေးကိုကျွန်တော်ဖွဲ့တယ်အကျွန်တော်ပိဋကစီကိုလာတဲ့အခါမှာဆဆပြူအနန်းလေးနဲ့ကျိုးစီခြင်းတဲ့သဘောနဲ့ကျွန်တော်ချစ်တဲ့ပိဋကကြီးကိုကျွန်တော်တားရပါမယ်ကျွန်တော်တိတိတလာဖွဲ့နှဲ့တဲ့ကြံပြားလေးပါကျွန်တော်လည်းချစ်ပါတယ်ကျွန်တော်ပိဋကကလည်းဒီကြံပြားလေးကိုချစ်ခင်တယ်လို့ကျွန်တော်ယုံကြည်ပါတယ်
ကျွတ်တက်လာတဲ့အချိန် ရှင်လေးရစပယ်ကန်းတွေဘသူယူမလဲပျော်ရွှင်စွာကြည်ညိုတာဆက်စပ်ဖြစ်ပြီတည်တံတာမထွက်နိုင်တဲ့ခြေကလေးမင်းပျော်ရလာပဲကြည်ရင်စွာမြတ်လို့သာဆက်စပ်ဖြစ်ပြီယုံကြည်စွာတန်ရှင်းစွာဆက်စပ်ဖြစ်ပြီတမောင်ချင်းတကောင်းရံနေလင်းစင်တယ်စင်တော်ဝိအမိတမောင်ပြာကိုဖြတ်တန်းလာတဲ့အနန်းတစ်ခုဟာကျွန်တော်ဘောနင်းထဲလေးတဲ့အလွမ်းပန်းနေဝေးတဲ့လက်ပြန်ကြံရတဲ့ဖွဲ့တဲ့ညက်နေအားလုံးကိုရွှေဖြစ်အောင်ဘယ်သူချစ်ဖို့လဲလာရောက်စစ်စစ်ကိုချစ်တယ်ဝိညာဉ်စစ်စစ်ကိုချစ်တယ်မြစ်တာစစ်စစ်ကိုချစ်အချင်းတမောဖြစ်ပြိတ္တနဲ့လုံသားတယ်ကျွန်တော်ရရှိလာမယ်ကျွန်တော်ရရှိလာမယ်အချင်းတမောဖြစ်ပြိတ္တနဲ့လုံသားတယ
mandale tain saw ye mwe ni khapya anu pinya lo name pe tha de အစီအစဉ်ကိုနားဆင်ကြကြရတာပါရှင်။ VOA American တန်ကနေ2019ခုနှစ် January လတရက်တနင်္ဂနွေနေ့မနေ့ဖက်လက်ရှိထုတ်လွှင့်နေတဲ့အစီအစဉ်တွေကိုမနေ့7နိုင်ကနေ9နိုင်အထိတစ်ချိန်နေ့လယ်12နိုင်ကနေနေ့ခင်း1နိုင်အထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုမနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးညာပေးပါဦးမယ်ရှင်။
ရုရှားနဲ့တူရကီတို့ဂျန်ဝင်ဆောင်ရွက်ပေးတဲ့အစီရပြစ်ခတ်ရစေးသဘောတူညီချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကနေကန့်ကွက်သူမရှိတညီတညွတ်ထက်အတိမပြုလိုက်ပါတယ်။ဒါပေမဲ့ဒီသဘောတူညီမှုဟာအချိန်မရွေးပြည့်ပြည့်နိုင်တဲ့အန္တရာယ်ရှိနေတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။တူရကီနိုင်ငံအစ္စတန်ဘူမြို့တော်ကညက်ကလပ်တစ်ခုမှာနှစ်ဆန်းတည့်တနင်္လာနေ့မနက်စောစောပိုင်းမှာတနတ်သမားတွေရဲ့အတိုက်ခတ်ခံရပြီးအခုသေဆုံးသူဟာ35ဦးတည်းမနည်းရှိနေပြီးဒဏ်ရာရသူက40ကျော်ရှိနေပါတယ်။လောလောဆယ်မှာတော့ဒီညက်ကလပ်ကိုရဲတွေကဝိုင်းထားပါတယ်။အဲ့ဒီညက်ကလပ်ဟာBiscuit test ရက်ခွက်ထဲမှာရှိပြီးညက်ကလပ်ထဲမှာဝင်ရောက်တိုက်ခတ်သူ2ဦးတည်းကတဦးကအခုထိရှိနေဆဲဖြစ်ကြောင်းတူရကီ NTV သတင်းမှာဖော်ပြနေပါတယ်။အထူးရဲတပ်ဖွဲ့ဝင်တွေဟာအဲ့ဒီနေရာကိုလုံခြုံရေးယူဖို့အတွက်အပြင်းထန်လှုပ်ဆောင်နေကြပါတယ်။တနတ်သမား2ဦးတည်းကတဦးကတော့ Santa Claus ဝတ်ဆောင်ကိုဝတ်ဆင်ထားတာဖြစ်ပါတယ်။အခင်းဖြစ်ပေါ်တဲ့နေရာကိုကယ်ဆယ်ရေးရင်တွေရဲကားတွေအမြန်တောရောက်နေတာကိုလူမှုမီးရဲ့ဒီယာတွေမှာဖော်ပြနေတယ်လို့ဒဏ်ရာရသူတွေကိုအခင်းဖြစ်ပေါ်တဲ့နေရာကနေလူနာတင်ရင်တွေနဲ့တဲထုတ်သွားနေတာကိုလည်းတွေ့နေရပါတယ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နှစ်နိုင်ငံဆက်ဆံရေးမှာပြီးခဲ့တဲ့နှစ်တွင်းအပြန်အလှန်မယုံကြည်မှုတွေတန်တရားတွေနဲ့ဖိစီးခဲ့တဲ့အတွက်လာမယ့်နှစ်တွေမှာဒေတာရင်းငင်းချိုင်းအတွက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါကစ္စတန်စစ်တပ်အကြီးအကဲတစ်ဖြစ်လာတဲ့ဗိုလ်ချုပ်ကြီးကစနေနေ့မှာကြေညာပြောကြားလိုက်ပါတယ်
တနင်္ဂနွေနေ့မနေ့ပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာပါဒီမနေ့အစည်းအဝေးထုတ်လုပ်ရေးမှူးကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစည်းအဝေးတွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးအတွက်ပျော်ရွှင်ချမ်းမြေ့ပွဲရနှစ်သက်ကူအခမ်းအနားဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.